တရားတော်ကိုမဟောကြားခင်မှာမိမိတို့ညာဦးပိုင်းမှာစိတ်ကြည်လင်နေတဲ့အချိန်ဆိုတော့မိမိတို့သိင်္ဂါရာကျော်ကုန်ကြခံပြီးတော့ညာဆက်ကြအကြောင်းတိုင်းမှာဖခင်ကြီးရဲ့ယေရှုဆက်သည့်အနေအားဖြင့်ဆောက်လုပ်ပြီးစီးသွားပြီဖြစ်တဲ့ငွေတီးသုံးတဲ့အကြောင်းဆောင်ကိုတန်ဃာတော်တွေကလှူဒါန်းမယ်ပေါ့မနှက်ဖန်ကြတော့လည်းပဲတိမ်တန်းဆရာတော်ကနေရည်စဲချပြီးတော့ပေးလိုက်ဦးမယ်ယခုလည်းပဲဘုန်းကြီးရဲ့စိတ်ကြည်လည်တဲ့အချိန်မှာတရားမဟောခင်မှာရှေးဦးစွာမိမိတို့ဆောက်လုပ်ထားတဲ့ကြောင်းတိုက်ကိုအရဲ့လေးမျက်နှာမှာတရင်သုံးနေတဲ့ဒီကြောင်းမှာရောက်ပြီးရောက်ဆဲရောက်လက်တန်းဖြစ်တဲ့တန်ဃာတော်ရှင်မြတ်တွေကိုရည်မှန်းပြီးတော့လှူဒါန်းမယ်ပြီးတဲ့အခါမှာလည်းပဲဒီကြောင်းတိုက်ကိုစီမံအုပ်ချုပ်ခွင့်ရှိနိုင်ဖို့အတွက်မြတ်စွာဘုရားနာယကအဆက်ဆက်ကိုအနည်းမယ်ပေါ့အဲ့တော့လှူဒါန်းပြီးတဲ့အခါတန်ဃာကိုလှူဒါန်းလိုက်တယ်တန်ဃာကိုလှူဒါန်းပြီးတဲ့အခါမှာနာယကအဆက်ဆက်ကိုမအနှင်းဘူးဆိုလို့ရှိရင်ပြဿနာတွေဖြစ်လာတတ်တယ်အဲ့တော့တန်ဃာတွေကဒီကြောင်းတန်ခိကကြောင်းငါတို့လည်းဆိုင်နေဆိုပြီးတော့မကောင်းတဲ့တန်ဃာရောအကျင့်တိလမပြေဆုံးတဲ့တန်ခါရောပြေဆုံးတဲ့တန်ခါရောဒီကြောင်းနဲ့ပတ်သက်ပြီးပြဿနာတွေဖြစ်လာတဲ့အခါစီမံပိုင်ခွင့်ရှိဖို့ဒီကြောင်းတိုက်ကိုတန်ခိကတန်ခါကိုလှူဒါန်းပြီးတဲ့နောက်ထိမ့်သိမ်းစောင့်ရှောက်ဖို့မကောင်းတဲ့ပုံကိုယ်တွေကိုပယ်ရှားနိုင်ဖို့ကောင်းတဲ့ပုံကိုယ်တွေကိုနေစေနိုင်ဖို့အတွက်မြတ်စွာဘုရားနာယကအဆက်ဆက်ကိုအနှင်းမယ်ပေါ့ကဲအားလုံးလက်အိုးချီပြီးတော့ဆိုလိုက်ဖုန်ကြီးရဲ့ပါဠိလိုလည်းပဲကြောင်းကိုလှူမယ်မြန်မာလိုလည်းပဲခြာပေးမယ်ပေါ့ကဲအာလုံစုဗန္ဒေတန္တာရဝိတာဒုက္ခတောမောစနတ္ထာယဣမံဝိဟာရံအာဂတနာဂတတသာဒုတ်တိတတသံဃတကပိယကုတေကာတုဒေမာကမြန်မာလိုဆိုမယ်အရှင်ဖေယားတန္တရာဘုဆင်းရမထွမြောက်ရာနိဗ္ဗာန်ကိုမြတ်မောပြုပါရခြင်းအကျိုးငါသိင်္ဂါရာကျော်အကုန်ကြခံ၍တိဆောက်ထားသောဤငွေထီးသုံးလက်ကြောင်းဆောင်ကိုဤညာဆက်ကြကြောင်းတိုက်သို့ရောက်ပြီးကျောက်လက်တန်းသောအရှင်လေးမျက်နာ၌တရင်သုံးတော်မူသောတန်ဃာတော်အရှင်မြတ်ပေါင်းအားအဆက်သောကပိယကုတိကိုပြုခြင်းငါယူသေးစွာလူဒန်းကြပါ၏ဒါကကြောင်းတို့တန်ဃာတွေကိုလှူလိုက်တာအဲ့တော့လှူဒန်းလိုက်တဲ့အခါမှာကပိယကုတိဆိုတာဒီကြောင်းထဲမှာစားစရာတောက်စရာစသည်ဖြင့်ထားတဲ့အခါမှာအာဘံမသိမ့်အောင်လို့အဆက်သောကုတိဖြစ်နေလှူဒန်းလိုက်တာအဲ့တော့တန်ဃာတော်ရှင်မြတ်တွေကတဂါရီအနေနဲ့ရှေးဆရာတို့တွေစီမံတဲ့အတိုင်းဒီကြောင်းဆောင်မှာချမ်းသာတယ်လို့သတင်းသုံးမှာလူရှိတယ်လို့သတင်းသုံးမှာဆိုရင်တန်ဃာတော်ရှင်မြတ်တွေမှာအပြစ်ထိုက်တဲ့လောက်ကင်းနိုင်တယ်ပေါ့ကဲဒါကြောင့်တန်ဃာတော်ရှင်မြတ်တိအလိုရှိသလိုသုံးဆောင်ပါဆိုတဲ့အဓိပ္ပာယ်နဲ့လှူရအောင်ဆိုလိုက်တန်ကိုဣမံဝိဟာရံယထာဒုက္ခံယထာကာမံပရိဘုံဇတုတန်ဃာတော်အရှင်မြတ်ပေါင်းသည်တပည့်တော်တို့မွေတီသုံးလက်မိသားစု လူတန်းအပ်တော့ဤကြောင်းဆောင်ကိုမစေသေးသောချေစေပြီးတော့လေစုစုတော့ခြေတို့ဖြင့်ထိတွေ့၍၎င်းလက်ဘဝခြေဘဝမှအခြားသောကိုယ်ရင်ကာတို့ဖြင့်ထိတွေ့လျက်၎င်းအလိုရှိသလိုချမ်းသာသလိုသုံးဆောင်တော်မူပါအရှင်ဖေယဒါတော့ရှေးဆရာတော်တွေကတန်ကြီးကကြောင်းသုံးရင်အပြစ်ကြီးမှာဆိုလို့တရားတွေပြောတဲ့အတိုင်းဖြစ်နိုင်တယ်လို့ယူဆပြီးတော့အလိုရှိတယ်လို့ချမ်းသာတယ်လို့သုံးဆောင်ပါလို့ဒီလိုလျှောက်ထားတာပေါ့ဘုန်းကြီးတို့တောင်မြို့မှာကနောင်ဆရာတော်ကြီးကတော့ဒီလိုလျှောက်ပြီးမဲ့အပြစ်ကလွတ်ဖို့မလွယ်ပါဘူးလို့လည်းယူဆတယ်ဆရာတော်အများစုကတော့အပြစ်လွတ်တယ်လို့ယူဆတဲ့အတွက်ဘုန်းကြီးကဒါလေးကိုဆိုပေးတာအဲ့တော့မြတ်စัจ जा နာယကဆက်ဆက်ကဒီကြောင်းမှာအုတ်ချုပ်ပိုင်ခွင့်ရှိအောင်နာယကဆက်ဆက်ကိုအနှင်းကြမယ်ကဲဆိုလိုက်ဤမံဝိဟာရံမြတ်စัจ जा နာယကပရံပရာဏံရခကဂောပကဘာဝေနနေရာဒီမှာအရှင်ဖေယဤငွေတီသုံးလက်ကြောင်းဆောင်ကိုအဆောင်အရှောက်အဖြစ်ဖြင့်မြတ်စัจ जा မဟာနာယကဆရာတော်အမှုရှိသောနာယကဆက်ဆက်အားနာယကအဆက်ဆက်တို့အားအနှင်းကြပါ၏ရှင်ဖေယကိတာဆိုရင်ကြောင်းကြီးစေချတာနဲ့ပတ်သက်လို့စုံသွားပြီတန်ခါကိုလူပြီးပြီကပိယကုတိအဖြစ်နဲ့ဒီကြောင်းဆောင်ထဲမှာစားစရာတောက်စရာထားခဲ့ရင်အပြစ်ကင်းအောင်လူပြီးပြီလူပြီးတဲ့နောက်မှာတန်ခါတော်ရှင်မြတ်တည်ရှေးဆရာတော်ကြီးအလိုရချမ်းသာတယ်လို့တရင်သုံးပါဒါမျိုးလည်းပဲအပြစ်ကင်းအောင်ရှောက်ထားပြီးပြီးတော့ချားသောတန်ခါတွေကဝင်ပြီးတော့ဆွက်ဖက်မှာဖြစ်တဲ့အတွက်အုတ်ချုပ်ပိုင်ခွင့်ရှိအောင်အဆောင်အလျှောက်ထိမ့်သိမ့်ဖို့ရန်အတွက်နာယကဆရာအဆက်ဆက်ကိုလည်းပဲအနှင်းပြီးသွားပြီအဲ့တော့ဘုန်းကြီးတို့ဓမ္မသဖြင့်တရားဟောတရားပွဲစကြဆုပေါ့တရားလူပွဲစကြဆုပြီးလို့ရှိရင်ဘုန်းကြီးတို့သင်ခန်းစားတဲ့လူပွဲတွေကိုကတ်မယ်ကတ်ပြီးရင်ရေစဲချင်းချချပြီးတော့ဖုန်ကြီးတို့အမြတမ်းပေးဝေးမယ်ယခုဒုတိယပိုင်းအနေနဲ့ဖုန်ကြီးတို့ဓမ္မဒါနဓမ္မပူဇာသဖြင့်စတင်ကြစို့သာသနာတော်နှစ်2556ခုနှစ်မြန်မာကောဇာတက်ကလေး1384ခုနှစ်နရောလာဇန်9ရက်ခရစ်နှစ်2012ခုနှစ်ဒီဇင်ဘာလ20ရက်ကြာသာပတေးနေ့ညချမ်းအချိန်ခါမှာစကိုင်းတောင်ယူညဆက်ကြအကြောင်းတိုက်အတွင်မှာကျင်းပပြုလုပ်တဲ့ဓမ္မသဘင်ပွဲဓမ္မဒါနတရားလှူပွဲဖြစ်ပါတယ်ဘာဟုအကြောင်းခံတာလဲဆိုတော့ညဆက်ကြအကြောင်းတိုက်အတွင်မှာတိဆောက်ပြီးစီးသွားပြီဖြစ်တဲ့ငွေထီးသုံးလက်ကျောင်းဆောင်ကိုတန်ဃာတော်ရှင်မြတ်များအားလှူဒန်းတာဒီကျောင်းတို့ပူဇော်ပွဲကိုကျောင်းပြုပြီးတော့အကျိုးဓမ္မသဘင်ဖြစ်နေကျင်းပကြတာအဲ့တော့ကုသိုလ်ရှင်များကျောင်းတက္ကသိုလ်မှများကဂျေဇူးရှင်မိခင်ကြီးဒေါ်အေးခင်တမီးဖြစ်သူဂျေဇူးရှင်အမကြီးဒေါ်လာကြည်တို့အားလူနဲ့နိဗ္ဗာန်သုံးတန်သောချမ်းသာကိုခံစားစေနိုင်ရန်ရည်စူးမှန်းထားပြီးမန္တလေးမြို့အောင်မြေသာဆန်မြို့နယ်89လမ်း24 25လမ်းကြားဆိုင်တန်လွှတ်တော်တန်ရက်မှာနေတိုင်းနဲ့ဂျေဇူးရှင်ဖခင်ကြီးဥမောင်ကြီးနဲ့တာသမီများဖြစ်ကြတဲ့ကျောင်းတိုင်ကများများဖြစ်ကြတဲ့ဥလာတင်ဒေါ်ဟန်စိန်ကြီးဥလာစိန်ဥမြမောင်ဥဖိုခင်ဒေါက်တာမြင့်သိငွေထီးသုံးလက်လက်ဝရတနာမိသားစုတို့ဖြစ်ပါတယ်မိမိတို့မိသားစုကစောစောပြောခဲ့တယ်လို့ပဲမိမိတို့ရဲ့ဂျေဇူးရှင်ဖခင်ကြီးအသက် 90နှစ်ပြည့်ငွေနေ့မင်္ဂလာကိုအကြောင်းပြုပြီးတော့ဖခင်ကြီးအသက်ထင်ရှားရှိစဉ်မှာဂျေဇုဆက်သည့်အနေအားဖြင့်ဘဝတစ်ပါးသို့ပြောင်းသွားခဲ့တဲ့ဂျေဇုရှင်မိခင်ကြီးနဲ့ဂျေဇုရှင်အမကြီးတို့အားအမြတ်တမ်းပေးဝေပြီးတော့ဂျေဇုဆက်သည့်အနေအားဖြင့်ဂျေဇုဆက်ခြင်းဂျေဇုတည်ခြင်းဒီဟာတွေကိုအကြောင်းပြုပြီးတော့ကတိညုတာကတဝေဒီမင်္ဂလာများကိုအကြောင်းပြုပြီးတော့ကျောင်းဆောင်ဆောက်လုပ်လူတန်းနဲ့ယခုလည်းပဲကျောင်းတို့ပူဇော်ဝဲမင်္ဂလာအကျိုးဓမ္မတည်ဖြစ်နေအားလုံးသောဆရာကြီးဆရာလေးများဓမ္မမိတ်ဆွေများကိုဓမ္မဒါနတရားလှူပေးဝေကြရပေါ့အဲ့တော့ဘုန်းကြီးကနုမောဒနာတရားသို့မဟုတ်လိုက်နာကျင့်သုံးပွဲရာတရားဖြစ်နေဘာတရားကိုဟောပေးမလဲဆိုတော့ကျောင်းအလှူနဲ့ဂျေဇုဆက်ခြင်းတရားတော်တဲ့ဒါကြောင့်တရားနာမည်ကကျောင်းအလှူနဲ့ဂျေဇုဆက်ခြင်းတရားတော်တဲ့တရားနာမည်ကပါလေအဲ့တော့ဘုန်းကြီးကအပိုင်းနှစ်ပိုင်းခွဲပြီးတော့ဟောပေးမယ်အဲ့တော့ပထမပိုင်းကျောင်းအလှူနဲ့ဆက်ပြီးတော့နားလည်တဲ့နားလည်တိုက်တာလေးတွေကိုဟောပေးမယ်ဒုတိယပိုင်းအနေနဲ့မိမိတို့ဂျေဇုဆက်တာဘယ်လိုပုံကူမျိုးဖြစ်သွားတယ်ကျောင်းဆောက်ပြီးတော့ဂျေဇုဆက်ရရောက်တာဘယ်ပုံပင်နည်းရောက်တယ်ဒါလေးတွေကိုဘုန်းကြီးကခွဲခြားပြီးတော့အပိုင်းနှစ်ပိုင်းဟောပေးမယ်အဲ့တော့ပထမပိုင်းအနေနဲ့ကျောင်းအလူနဲ့ဆက်ပြီးတော့ဘုရားရှင်ကိုတော်မြတ်တာဝတိပီဇေတဝန်ကျောင်းဇေတဝန်ကျောင်းကိုဘုန်းကြီးတို့အနာထပိန်တတိယဆောက်လုပ်ပြီးတော့လူဒန်းခဲ့တာ54ဂရီသိမ်ပေါင်း9400လောက်ကုန်ကြခံပြီးတော့လူဒန်းခဲ့တာဇေတဝန်ကျောင်းလူဒန်းတဲ့ပွဲမှာမြတ်စွာဘုရားဟောကြားခဲ့တဲ့တရားတွေကနည်းနည်းလေးကောက်နှုတ်ပြီးတော့ပြောပြပေးမယ်ဘုန်းကြီးတို့ကျောင်းနေစဖြစ်ပေါ်လာတာကရာဇဂျိုတတိကိုကျောင်းပြုပြီးတော့ဇာဇဂျိုတတိကတန်ဃာတော်ရှင်မြတ်တီလိုင်ကူအောင်လိုင်ကူတဲ့တစ်ပင်အောင်ကောက်ရုံဘုံနဲ့တည်င်းသုံးနာတွေကိုတွေ့ပြီးတော့ကျောင်းလူကျင်တဲ့စေရနာတွေဖြစ်ပေါ်လာပြီးတော့ကျောင်းလူအဲ့ဒီတရားဝဲမှာလည်းမြတ်စွာဘုရားကအနုမောဒနာတရားဟောကြားခဲ့တယ်။အဲ့တော့ဇေတဝန်ကျောင်းရေစဲချအပွဲမှာဘုရားရှင်ဟောကြားခဲ့တဲ့တရားရာဇဂျိုတတိရဲ့ကျောင်းလူပွဲမှာဟောကြားခဲ့တဲ့တရားတွေကနည်းနည်းလေးကောက်နှုတ်ပြီးတော့ကျောင်းအလူဆိုတဲ့အပိုင်းကိုဘုန်းကြီးကဟောပေးမယ်။ဘာဖြစ်လို့လဲဆိုတော့မိမိတို့ကျောင်းလူပြီးဆိုရင်ကျောင်းလူနဲ့ဆက်ပြီးတော့တည်ထားလို့ရှိရင်ယုံကြည်မှုတွေတရားတရားတွေကုသိုလ်တရားတွေပို့ပြီးတော့တိုးပွားနိုင်တယ်။ဘုန်းကြီးတို့နောက်ဘဝအကျိုးပေးပြီးဆိုရင်စေတနာကံတရားဖြစ်ပြီးတော့ဒီကံတရားကအကျိုးပေးတာပါ။ကျောင်းဆောက်အောင်ကြီးကလိုက်ပြီးတော့အကျိုးပေးတာမဟုတ်ဘူး။ဘုန်းကြီးတို့ကျောင်းဆောက်တယ်။ကျောင်းဆောက်ပြီးဖာတိဖာတာနဲ့ပြီးသွားတယ်။ကုသိုလ်တွေမတိုးဘူးဆိုရင်ဒီကျောင်းကြီးကတိမ်ထောင်ချီပြီးတော့တန်ဖို့ရှိနေပြီမဲ့ဒီကျောင်းဆောင်ကြီးကလိုက်ပြီးတော့အကျိုးပေးလို့မရှိပါဘူး။ဒီကျောင်းဆောင်ဆောက်လုပ်တဲ့အချိန်မှာဖြစ်ပေါ်တဲ့နောက်ပိုင်းမှာဖြစ်ပေါ်နေတဲ့စိတ်စေတနာတွေကကံတရားဖြစ်ပြီးတော့ဒီကံတွေကအကျိုးပေးတာပါ။အဲ့တော့ကျောင်းတရားကိုနာရလို့ရှိရင်မိမိတို့ဝမ်းမြောက်ဝမ်းသာဖြစ်မယ်ပြန်ပြီးတော့တွေ့တိုင်းတွေ့တိုင်းငါတို့ကျောင်းပေါ်မှာတန်ဃာတော်ရှင်မြတ်ဒီတရင်သုံးမယ်ကျောင်းတက်ကြီးကိုအုပ်ချုပ်စီမံမယ်ကျောင်းတက်ကြီးလဲပတ်နေတဲ့မြတ်တွေ့တိုင်းတွေ့တိုင်းစေတနာတွေဖြစ်မယ်အဲ့ဒီစေတနာတွေကကံတရားဖြစ်ပြီးတော့အကျိုးပေးတာပါဒါကြောင့်ဘုန်းကြီးရဲ့ကျောင်းလူနဲ့ဆက်ပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်အောင်နောင်တွေးတိုင်းတွေးတိုင်းပြန်ပြီးတော့ကုသိုလ်တရားတွေဖြစ်အောင်ဒါဟောပေးခြင်းဖြစ်တယ်ပေါ့ဘုန်းကြီးတို့တချို့ကထင်ကြတယ်ကျောင်းတူပြီဆိုလို့ရှိရင်ငွေကုန်ကြေးကြတွေအများကြီးလှူတယ်ဒီငွေဒီပမာဏကကျောင်းဆောင်ကြီးကလိုက်ပြီးတော့ကျိုးပေးတယ်လို့အမှတ်တမဲ့ထင်နေတတ်တယ်မဟုတ်ပါဘူးကျောင်းဆောင်ကြီးဆောက်လို့လှူတန်းပြီးတော့ဒီကျောင်းဆောင်ကြီးကိုအသုံးပြုပြီးတော့တန်ဃာတော်ရှင်မြတ်တီပရိယတိပฏิပတိသာသနာပြောသလောက်ကြီးအထောက်ပံ့မဖြစ်ဘူးသာသနာရှေဖို့အတွက်မျိုးဆက်တွေထုံမပေးနိုင်ဘူးဆိုရင်ပြန်ပြီးတော့တွေးလို့ရှိရင်ကုသိုလ်အရာနည်းပါလေစိတ်ထဲမှာဝမ်းမြောက်ဝမ်းသာဖြစ်မှုနည်းလေကုသိုလ်အရာနည်းလေဖြစ်တယ်ပေါ့အဲ့တော့ကိုယ်ဆောင်လုပ်တဲ့ကျောင်းဆောင်ကိုကျောင်းပြုပြီးတော့သာသနာတော်ကြီးကိုရှေအောင်ထမ်းရွက်မဲ့သာသနာမျိုးဆက်တွေပေါ်ထွက်မယ်ဒီကျောင်းတိုင်းမှာနေပြီးတော့သာသနာမျိုးဆက်တွေပေါ်ထွက်အောင်စီမံအုပ်ချုပ်မယ်ဒါမျိုးလေးတွေကိုဘုန်းကြီးတို့တွေးကြည့်လိုက်လို့ရှိရင်ကုသိုလ်တွေအဆက်မပြတ်ဖြစ်မယ်။ အဲ့ဒီစေတနာတွေကကံဖြစ်ပြီးတော့ကြိုးပေးတာဒါကြောင့်မို့ကျောင်းဆောက်လူတန်းတဲ့အခါမှာကိုယ့်ရဲ့ကျောင်းနဲ့ပတ်သက်ပြီးတော့အသိဉာဏ်တွေရှင်းအောင်ဒါဘုန်းကြီးကဟောပြပေးတာဒါတွေကိုတောင်းတဖို့ဆုတောင်းဖို့မဟုတ်ယုံကြည်တတ်ဖို့နားလည်တတ်ဖို့လိုအပ်ပါတယ်အဲ့တော့ယုံကြည်မှုရှိမှနားလည်မှုရှိမှအကျိုးတရားတွေစေတနာတွေကံတရားတွေဟာဘုန်းကြီးတို့ပို့ပြီးတော့ကြီးပွားမြင့်မြတ်တယ်တဲ့ဒီလိုမှမဟုတ်ရင်တော့ကျောင်းဆောက်ပြီးတော့ဖာတိဘာသာနဲ့ပြီးသွားတယ်ဆိုရင်စေတနာကံတရားတွေဟာတိတ်ပြီးတော့နှလုံးသားထဲမှာမြင့်မြတ်တဲ့အဆင့်အထက်တန်းကြတဲ့အဆင့်ရောက်ဖို့မလွယ်ဘူးပေါ့ဒါကြောင့်ရောက်နိုင်အောင်ဘုန်းကြီးကဟောပေးခြင်းဖြစ်တယ်အဲ့တော့မြတ်စွာဘုရားဟောကြားခဲ့တဲ့ကျောင်းလူမောဒနာတရားထဲမှာဘုန်းကြီးကဂါထာလေးတစ်ဂါထာအက္ခရာအပြည့်24လုံးလောက်ရှိမယ်ပေါ့ဒါလေးကိုပဲဟောပြပေးမယ်အဲ့တော့ဘုရားရှင်ကဟောတဲ့ထဲမှာဘယ်လိုပါလဲဆိုတော့လေနထင်းစာဒုက္ခထင်းစာဇာယီတုံးစာဝိပတိတုံးဝိဟာရဒါနံတံဂတာအကံဗုဒ္ဓေနဝဏိတံလေနဲ့တင်စားအာယုံကောင်းဖြင့်ကိန်ရောင်မွေလျောစံပြောခြင်းကျိုးငါ၎င်းဒုက္ခတင်စားဆိုခဲ့သည်များဘေးမခသည်ဖြင့်အေးများချမ်းသာနေထိုင်ရခြင်းကျိုးငါ၎င်းဇာယီတုံစားတမာရီမြဲမြံရှူအားတန်သည့်လောကီဇံကျိုးငါ၎င်းဝိပတိတုံစားယုံနံဓမ္မသင်္ကာရ၌နေစာစားသည့်မမီခင်မူဝိပဿနာရှုခြင်းကျိုးငါ၎င်းတံဂတာသတ္တုဒိတာအာဂဒနာဂဒအာဂဒနာဂဒသတ္တုဒိတာဖရာသာကောင်းတံဃာတော်ရှင်မြတ်ပေါင်းအားဝိဟာရဒါနံအတိလိမ္မာဉာဏ်ပညာနှင့်တရာကောင်းသူเจ้าအလူကိုအကံထူထူဒါနာဟုသည်များတဲ့ခေါင်ကလွန်ကျုံသာဆုံးမျက်ဆုံးဟု၍ဗုဒ္ဓေနဖရာရှင်ကိုယ်တော်မြတ်သည်ဝဏိတံကောင်းစွာမသွေချီးမွမ်းတော်မူအပ်ပါပေတည်းအဲ့တော့ဘုန်းကြီးကဒီဂါထာလေးကိုထပ်ပြီးတော့အပိုင်းနှစ်ပိုင်းခွဲပြီးတော့ဟောပေးမယ်ပထမပိုင်းကမြတ်စွာဘုရားကဝိဟာရဒါနံတံဂတအကံဗုဒ္ဓေနဝဏိတံနဲ့အဲ့တော့ဝိဟာရဒါနံတံဂတတံဂတသတ္တုဒိတာအာဂဒနာဂဒဖယတာကောင်းတံဃာတော်ရှင်မြတ်ပေါင်းအားဝိဟာရဒါနံအတိလိမ္မာဉာဏ်ပညာနှင့်တရာကောင်းသူเจ้าအလူအကံထူထူဒါနာဟုသည်မြတ်တဲ့ကောင်းကလွန်ကျုံအသာဆုံးမြတ်ဆုံးဟု၍ဗုဒ္ဓေနဖယရှင်ကိုယ်တော်မြတ်သည်ဝဏိတံကောင်းစွာမသွေချီးမွမ်းတော်မူအပ်ပါ၏တဲ့ပထမပိုင်းအနေနဲ့ကเจ้าหันหลูหาเด้เมษวาพยาก็สวนหลูเต็งงานหลูเสยหลูหลูอาลุงเนี่ยมาเจ้าหันหลูอ่ะอเมษงมาลูกเมษวาพยาโหจาแก่ไอ้ฤาษีเตวันเจ้าจีเสฉะบวยมาเออพ่อพี่ดูดานาวุฒุหลูได้แท้มาชื่อจาเลยดีแท้มาบาแล้วสุดတော့เจ้าหันหลูอ่ะอเมษงหลูเด้บดุริยาชี้ม้วนได้เลยสุดတော့บุฑฑีนาเด้ဗုဒ္ဓေနလိုလာရင်ဘုန်းကြီးတို့ဖျားဆူဆူကကြီးမွန်းခဲ့တာပါတဲ့ဘုန်းကြီးတို့ဖျားရှင်ကိုတော်မြတ်တဆူတဲ့အကြောင်းလူအမျက်ဆုံးလို့ဒီလိုဟောတာမဟုတ်ဘူးရှေတုန်းကပွင့်တော်မူခဲ့တဲ့ဖျားရှင်ဒီဖျားရှင်တိုင်းဖျားရှင်တိုင်းကအကြောင်းအလူဟာကျန်တဲ့သွန်တင်ငန်းအလူတွေတဲ့အမျက်ဆုံးဖြစ်ပါတယ်လို့ဟောကြားခဲ့ပါတယ်တဲ့ဒါလေးကိုဘုန်းကြီးကရှေးဦးစွာပြောမယ်ဘုန်းကြီးတို့ထာဂရာဆရာကြီးဖွင့်ပြတာကကျောင်းဝတ်လူကိုမြတ်စွာဘုရားရှင်တကုကိုတော်မြတ်ကဘာဖြစ်လို့အခြားသောပစ္စည်းဝတ္ထုတွေလှူတာတဲ့ပို့ပြီးတော့အမျက်ဆုံးလို့ပြောရတာလဲခေါ်တော်မူခဲ့ရတာလဲဒါလေးကိုရှေးဦးစွာသိဖို့လိုတယ်ပေါ့အဲ့တော့ဘုန်းကြီးတို့ထာဂရာဆရာမြတ်ကစတဲ့ကျမ်းဂန်တွေမှာဘုန်းကြီးတို့တန်ယုတ်တနိကေကိုကိုးကားပြီးတော့မင်ကြားခဲ့ကြရတယ်ပေါ့ကျောင်းလူအမျက်ဆုံးဖြစ်တဲ့အကြောင်းကိုမြတ်စွာဘုရားရှင်ကအမျက်ဆုံးကြောင်းလူတဲ့ตาတဲ့အလူပစ္စည်းဝတ္ထုအလူတွေမရှိဘူးကြောင်းအလူကဆွမ်းတဲ့လူတဲ့ตาတဲ့သင်္ကန်းလူတဲ့ตาတဲ့ဆေးပစ္စည်းလူတဲ့ตาတဲ့ဒါမျိုးလေးတွေပေါ့အဲ့တော့မြတ်စွာဘုရားကဘာဖြစ်လို့ဒီလိုကြောင်းအလူကအမျက်ဆုံးဖြစ်တယ်လို့ဟောကြားခဲ့တယ်လေဆိုတော့ဘုန်းကြီးတို့တန်ယုတ်တဏိကေထဲမှာပါခဲ့တယ်ပေါ့ဘုန်းကြီးတို့သကောင်းရန်ချိန်လောက်ညချိန်မှာနှစ်သားတစ်ယောက်ကမြတ်စွာဘုရားကိုမေခွန်းလေးတွေမေးခဲ့တယ် အဲ့တော့ဒီမေခွန်းဖြည့်တဲ့မှာကျောင်းအလူအမျက်ဆုံးဖြစ်တဲ့အကြောင်းလေးတွေပါဝင်နေတယ်။ဒါကိုထောက်ထားပြီးတော့ကျောင်းအလူအမျက်ဆုံးလို့ပြောကြခဲ့တာ။ဘုန်းကြီးတို့နဲ့တည်းပြန်ပါတယ်ရ။ရဟန်းတော်တွေမြတ်စွာဘုရားထံမေခွန်းတွေမေးတရားတွေနာကမ္မထံတွေတောင်းပြန်သွားတဲ့ချိန်လူကြီးတိတ်ချိန်မှာလူတွေရဲ့အနတ်သက်တွေကိုမခံနိုင်တော့လူကြီးတိတ်ချိန်ကျမှနဲ့တည်းကမြတ်စွာဘုရားထံလာပြီးတော့မေခွန်းမေးတဲ့အထဲမှာနှစ်သားတစ်ယောက်ကဘာမေးလဲဆိုတော့ကိန္တရောပလာရောဟောတိကိန္တရောဟောတိဝဏ္ဏတော်တဲ့မေဂုံပထမမေဂုံကမြတ်စွာဘုရားတဲ့ကိန္တရောပလာရောဟောတိဘလို့ပစ္စည်းဝတ္ထုမျိုးကိုလှူဒန်းလို့ရှိရင်ခွန်အားပလာကိုလှူဒန်းရရောက်ပါတည်းဒါမေဂုံနံပါတ်1မေးလိုက်တယ်အဲ့တော့မြတ်စွာဘုရားကဒီမေဂုံကိုဘလို့ဖြေလိုက်စေဆိုတော့အနာရောပလာရောဟောတိတဲ့เทวเตติလိုရင်နဲ့မေလျောက်ရာညဦးနတာအနာရောအစားပွဲတော်ဝဲကိုလှူဒန်းလေးရှိတဲ့မြို့ကောင်းသားမြို့ကောင်းသမီးတီဘလာရောခွန်အားဘလာကိုလှူဒန်းရရောက်သည်ဟောတိဖြစ်ပါ၏နတာကဘာကိုလှူလို့ရှိရင်ခွန်အားဘလာကိုလှူဒန်းရရောက်ပါတယ်ဒါမျိုးမေးလိုက်တယ်မြတ်စွာဘုရားကစားပွဲတော်ဝဲတွေကိုလှူဒန်းလို့ရှိရင်ခွန်အားဘလာကိုလှူဒန်းရရောက်တယ်တဲ့ဒါလည်းပဲရှင်းရှင်းလေးပဲဘုန်းကြီးတို့တရားဓမ္မတွေစဉ်းစားကြည့်လိုက်ဓမ္မနဲ့နဲ့သုံးနဲ့မစားရလို့ဖြစ်နေတဲ့ပုံကိုယ်တွေဘုန်းကြီးတို့ဘယ်လိုနေမလဲခွန်အားပလာတွေပြတ်ပြီးတော့လုပ်ငန်းမလုပ်ချင်းဘူးစားကြတဲ့ကျောင်းသားတွေလည်းပဲစားမကြချင်းဘူးတရားထုတ်နေတဲ့ပုံကိုယ်လည်းပဲတရားထုတ်ဖို့ခွန်အားပလာမရှိဘူးဘာဖြစ်လို့လဲစားတော့မစားရလို့အဲ့တော့ဒီလိုအခြေအနေမှာစားတော့မစားရတဲ့အတွက်ခွန်အားပလာပြတ်နေပြီဆိုရင်အစားတော့စာဝဲတော့ဖွယ်လေးတွေကောင်းကောင်းမွန်မွန်ဖုံးပေးလေးရပြီဆိုရင်တန်ဃာတော်ရှင်မြတ်တွေမနဲ့လင်းလာလို့ညကလေးရမစားရလဲရတဲ့အတွက်အာယုံဆုံးဖုံးပေးပြီဆိုလို့ရှိရင်စားတင်စားကြတရားနှလုံးသွင်းဒါမျိုးတွေအလုံးလုံးနိုင်သွားတယ်ခွန်အားပလာတွေပြည့်သွားတယ်ဒါကြောင့်မြတ်စွာဘုရားကခွန်အားပလာကိုလှူဒန်းခြင်းပါတယ်ဆိုလို့ရှိရင်အစာဖွယ်တော့ဖွယ်ကိုလှူဒန်းရပါတယ်တဲ့အဲ့တော့ဘုန်းကြီးတို့စားဖွယ်တောက်ဖွယ်လူတန်းရင်ခွန်အားပလာကိုလူတန်းရာရောက်တယ်အလူခံပုဂ္ဂိုလ်ကြီးခွန်အားပလာပြေသွားတယ်ပြောင်းမြန်အဖြစ်ဘလို့ပြန်ပြီးတော့စဉ်းစားကြည့်မလဲခွန်အားပလာကိုပြန်ပြီးတော့လူတန်းတယ်ဆိုရင်ဖြစ်ရပွားတိုင်းမှာခွန်အားပလာပြေသွားတဲ့ပုဂ္ဂိုလ်ဖြစ်တာပေါ့အဲ့တော့ဘုန်းကြီးတို့ခွန်အားပလာပြေဖို့ရအတွက်ဆူတောင်းနေုံနဲ့မရပါဘူးဆူတောင်းနိုင်လည်းမပြေပါဘူးခွန်အားကြီးခြင်းအဲ့တော့ခွန်အားကြီးခြင်းခွန်အားကြီးပါရစေဆုတောင်းယုံနဲ့မရပါဘူးဆရာတော်ကြီးတွေကခွန်အားကြီးပါစေဆုပေးယုံနဲ့မရပါဘူးဘာလို့မလဲကိုယ့်ဘဝကျင်းမှာအစာရေစားအာနေနေတဲ့ပုဂ္ဂိုလ်တွေကိုအစာရေစားလူမဲစီပွားရေးမလုပ်တဲ့တန်ဃာတော်ရှင်မြတ်တွေကိုဆွန်ကမဲခေပွဲဘောစင်တွေလူမဲတန်ဃာတော်ရှင်မြတ်တွေခွန်အားပလာပြေးပြီးတော့ပရိယပฏิပတ်ဒီအလုပ်တွေလုပ်နိုင်သွားမယ်ဒါဆိုရင်ဘုန်းကြီးတို့ဆုမတောင်းလဲပဲကောင်းတာလို့ရင်ကောင်းကျိုးဖြစ်တယ်မကောင်းတာလို့ရင်မကောင်းကျိုးဖြစ်တယ်ဆိုတဲ့အတိုင်းပဲခွန်အားပလကိုပေးလှူလိုက်ပြီဆိုရင်ဖြစ်ရပွားတိုင်းမှာခွန်အားပလဆိုတာလူလူပြည့်တယ်တဲ့ဒါတွေကဆူတောင်းစရာမလိုပါဘူးဘုရားရှင်ရှေ့မှာဆူတောင်းပေမဲ့ဆရာတော်ကြီးတွေကဆူပေးပေမဲ့ဇာဝဲတော့ပဲမလူဘူးဘူးလှူတာအားနည်းတယ်ဆိုရင်ဘဝတိုင်းဘဝတိုင်းခွန်အားပလဆိုတာအားနည်းပါပဲဒါတွေကဘုန်းကြီးတို့ဆူတောင်းစရာမလိုမြတ်စွာဘုရားလိုရဒါလို့ရင်ကောင်းတာလို့ရင်ကောင်းကျိုးဖြစ်တယ်မကောင်းတာလို့ရင်မကောင်းကျိုးဖြစ်တယ်တဲ့ဒါလေးတွေကိုယုံကြည်နေဖို့လိုတယ်ဘုန်းကြီးကလည်းပဲယုံကြည်ဖို့ဟောပေးတာနောက်နှသားကဆက်ပြီးတော့မေးတယ်ဂိန္ဓရောဗလာရောတိဂိန္ဓရောဟောတိဝဏ္ဏတော်တဲ့မြတ်စွာဘုရားတဲ့အစင်းလာပမှုကိုလှူဒန်းခြင်းပါတယ်ဆိုရင်ဘာလို့ပစ္စည်းဝတ္ထုတွေကိုလှူဒန်းရပါတလဲဘလို့ပစ္စည်းဝတ္ထုတွေကိုလှူဒန်းလို့ရှိရင်အစင်းလာပမှုကိုလှူဒန်းရရောက်ပါတလေလို့မေးတော့မြတ်စွာဘုရားကဘောဓာရောဟောတိဝဏ္ဏတော်တဲ့နတ်သားတဲ့အစင်းလာပမှုကိုလှူဒန်းခြင်းပါတယ်ဆိုလို့ရှိရင်အဝတ်ထည်တွေသင်္ကန်းတွေဒါတွေကိုလှူဒန်းရတယ်အဝတ်ထည်သင်္ကန်းလည်းပဲဘုန်းကြီးတို့ကောင်းတာလေးတွေလှူဒန်းရင်ပို့ပြီးတော့အဆင်ပြေတယ်ဘာဖြစ်လို့လဲဆိုတော့ဖျားရှင်အသားရေဝါဝင်းတဲ့အကြောင်းတရားတွေမှာဘုန်းကြီးတို့ဖျားလောင်းကအလောင်းတော်ဘုရားပါရမီဖြည့်ခဲ့စဉ်တုန်းကသင်္ကန်းပဲလှူလှူအဝတ်စားပဲလှူလှူကိုမဝတ်ချင်တာမလှူပါဘူးကို့မှာရှိတဲ့တည်းကအကောင်းဆုံးလေးတွေရွေးချယ်ပြီးတော့လှူဒန်းခဲ့တယ်အဲ့ဒီစေတနာကြောင့်ဖျားဖြစ်တဲ့အခါမှာအသားရည်တော်ကလူသားဖြစ်ပေမဲ့လူသားတွေထူးခြားပြီးတော့အသားရည်ကဝါဝင်းရပါတယ်တဲ့ အဲ့တော့ဘုန်းကြီးတို့အဝတ်အစားသင်ငန်းလှူတယ်ဆိုတာတက်နိုင်တယ်မြတ်ကိုတက်နိုင်လို့ရှိရင်ကောင်းတဲ့ထည့်ရရွေးချယ်ပြီးတော့လှူဒန်းရပါတယ်ဒါဆိုရင်ဘုန်းကြီးတို့အလှူခံပုဂ္ဂိုလ်ကိုအစင်းလာပါမှုလှူဒန်းရရောက်တယ်အစင်းလာပါမှုကိုလှူဒန်းတဲ့ပုဂ္ဂိုလ်ဟာဘဝတိုင်းဘဝတိုင်းမှာအသားရည်ရစပြီးတော့အစင်းလာပါမှုကိုပိုင်ဆိုင်နေတဲ့ဆူတောင်းလို့မဟုတ်ဘူးအဝတ်ထည့်သင်ငန်းလေးတွေကောင်းကောင်းလှူဒန်းခဲ့တဲ့အတွက်အစင်းလာပါတာတဲ့ဆူတောင်းတဲ့အတွက်လာပါတာမဟုတ်ဘူးပေါ်ရတဘာဝလေးစဉ်းစားကြည့်ပေါ်ရုပ်ဆင်းအင်မတန်လှပတဲ့မိန်းကလေးတယောက်ယောက်ျားလေးတယောက်အဝတ်စားတွေကနှုံချလိုက်တာမဲပြီးတော့စုပ်ပြက်နေတယ်ကြက်တည်းမရှိတော့ပါဘူးဒီမိန်းကလေးရဲ့လှဟာဒီယောက်ျားလေးရဲ့လှကြက်တည်းမရှိနိုင်ပါဘူးဘာကြောင့်လို့ဆိုတော့အဝတ်စားတွေမကောင်းလို့တဲ့တကယ်လို့ရုပ်ဆင်းအသင့်တင့်ရှိတဲ့မိန်းကလေးယောက်ျားလေးတယောက်အဝတ်စားလေးကောင်းကောင်းမွန်မွန်ကြက်တည်းရှိရှိဝတ်ထားပြီးဆိုရင်ကြက်တည်းဆိုတာအလိုလိုရှိသွားတယ်အဲ့တော့ဝတ်စားသင်ငန်းလှူတာဟာအလှူခံပုဂ္ဂိုလ်တွေကိုအစင်းလှပမှုကိုပေးလှူရာရောက်တယ်လို့မြတ်စွာဘုရားကမိန့်တယ်။ဒီပုဂ္ဂိုလ်တွေဟာဆုမတောင်းလည်းပဲဘဝတိုင်းဘဝတိုင်းအစင်းလှပမှုအသာရေလှပမှုအလိုလိုပြည့်စုံတတ်ပါတယ်။ဒါကြောင့်ဒါလေးတွေဟာအရေးကြီးတယ်ပေါ့။ဒါမြတ်စွာဘုရားဒုတိယချက်ပြန်ဖြေလိုက်တာ။နောက်တတိယချက်နဲ့သားကဘာမေးတယ်လဲဆိုတော့ကိန္ဒရောသူကာရောဟောတိတဲ့။မြတ်စွာဘုရားတဲ့ဘယ်ပစ္စည်းဝတ္ထုမျိုးကိုလှူဒန်းလို့ရှိရင်ကိုယ်စိတ်နှပါချမ်းသာခြင်းကိုလှူဒန်းရရောက်ပါတည်းဒီမိကုံတို့မြတ်စွာဘုရားကယာနာရောဒုက္ခရောဟောတိနတ်သားတဲ့ကိုယ်စိတ်နှပါချမ်းသာမှုကိုပေးလှူခြင်းပါတယ်ပစ္စည်းပစ္စည်းအတိုင်းမကားပဲနဲ့ကိုယ်စိတ်နှပါချမ်းသာမှုကိုပါလှူဒန်းခြင်းပါတယ်ဆိုလို့ရှိရင်ယင်လူကိုလှူပါတဲ့ယင်လူဆိုတာဘုန်းကြီးတို့ကားတို့စသည်ဖြင့်ဒီပစ္စည်းတွေကိုလှူဒန်းတာရဟန်းတွေနဲ့အဆက်တဲ့ယင်တွေကိုလှူဒန်းတာပေါ့နောက်ဆုံးဘုန်းကြီးတို့ယင်တွေမလှူနိုင်ဘူးလမ်းသွားတယ်ထီးသွားတယ်ထီးစီလေးတွေလှူတယ်တက်ကြီးရွယ်ဝတွေအတွက်ထီးစီလေးတွေလှူတယ်ကာစီရင်တဲ့ကိုဝန်ဆောင်မျိုးသမီးတွေတက်ကြီးရွယ်ဝတွေသူတို့အတွက်ကိုယ်ရထားတဲ့နေရာလေးကိုထပေးပြီးတော့လှူဒန်းတယ်ဒါလည်းပဲဘုန်းကြီးတို့ယင်လူလှူတာပါပဲတဲ့အဲ့တော့ယင်လူလှူလို့ရှိရင်ဘုန်းကြီးတို့စဉ်းစားကြည့်လိုက်ရင်ကိုမလူနဲ့ဟောကာစီရင်နဲ့နေရာမရတဲ့ကလေးအမိခင်တို့ကိုဝန်တဲ့မျိုးသမီးတွေတို့တက်ကြီးရွယ်အိုဖိုးဖွားတို့တန်ခါတော်ရှင်မြတ်တွေတို့ကိုထိုင်နေတဲ့နေရာလေးကိုရှင်ဖျားဒီနန်းကြွပါအမေကြီးဒီနန်းလေးလာထိုင်ပါစသည်ဖြင့်ခေါ်ပြီးတော့ထိုင်တိုင်းလိုက်အဲ့ဒီပုံကိုယ်တွေဘလောက်များစိတ်ချမ်းသာလိုက်လဲစဉ်းစားကြည့်လိုက်ဒါကြောင့်မို့မြတ်စွာဘုရားကရင်လူကိုလူလို့ရှိရင်ကိုစိတ်နှပါထူချားပြီးတော့ချမ်းသာတယ်တဲ့ချမ်းသာမှုကိုလှူဒန်းရရောက်တယ်ဒီလိုပုံကုမျိုးတွေကလည်းဘုန်းကြီးတို့ဖြစ်ရဘွားတိုင်းဘွားတိုင်းတချို့ဆိုရင်ပစ္စည်းချမ်းသာပါရဲ့စိတ်မချမ်းသာဘူးအဲ့တော့စိတ်ချမ်းသာခြင်းပါတယ်ဆိုရင်ယင်လူကိုလှူပါတဲ့နေရာလေးတွေလှူတာယင်ကာလေးတွေလှူတာဒါတွေလည်းပဲပါဝင်တာပေါ့နောက်ဆုံးဘုန်းကြီးတို့ធីတို့ဖနက်တို့ဒါလည်းပဲယင်အလူပဲအဲ့တော့ធីဖနက်ကိုလှူဒန်းလိုက်တယ်ဆိုရင်ဘုန်းကြီးတို့ဘယ်လောက်ချမ်းသာသွားလဲဖနက်မပါပဲနဲ့တမိုင်းလောက်ခီးသွားကြည်စမ်းပါအင်မတန်မှဆင်းရဲမှာပဲဘုန်းကြီးတို့ဒီစကိုင်းတောင်ရိုးဆိုရင်ဆုံးကန်ထွက်ပြီဆိုရင်ဆောင်းတွင်းဆိုရင်ဂဲလုံးလေးတွေနင်းရတာတန်ဃာတော်ရှင်မြတ်တွေတိတ်ပြီးတော့ဆင်းရဲကြတာအဲ့တော့ဖနက်ကလေးလှူလိုက်လို့ချမ်းသာသွားတယ်ဆိုရင်စိတ်ဘလောက်ချမ်းသာသွားမလဲထီလေးလှူဒန်းလိုက်တဲ့အတွက်မိုးရွာနေဘူးဒုက္ခဘေးမှာကင်းဝေးပြီးတော့ချမ်းသာသွားမယ်နောက်ပြီးတော့တရာလေးတွေလှုပ်ပြီးတော့လှူတယ်ကိုယ်ရင်ကြီးချင်းလေးမှာလှေကားတက်မရှိတာလေးတွေလှေကားတက်လေးမြေလေးပဲဖြစ်ဖြစ်လှုပ်ပြီးတော့လှူတယ်ဒါတွေကယင်လူတွေအဲ့တော့အားလုံးအတွက်ချမ်းသာစေရရောက်တယ်ဒီလိုပုံကုမျိုးတွေကဘုန်းကြီးတို့သူများကိုစိတ်ချမ်းသာမှုကိုချမ်းသာမှုပေးရရောက်တဲ့အတွက်ဖြစ်ရပေါ်တိုင်းမှာစုမတောင်းလေပဲစိတ်ချမ်းသာမှုအပြည့်အဝရှိပါတယ်လို့မြတ်စွာဘုရားကပြန်လည်ပြီးတော့ဖြေကြားခဲ့ပါတယ်နောက်တစ်ခါဘုန်းကြီးတို့နတ်သားကဗာမေးတယ်လေဆိုတော့ဂိန္ဒရောကိန္ဒရောသကုရောဟောတိတဲ့မြတ်စွာဘုရားတဲ့ကိန္ဒရောဟောတိသကုရောဘာပစ္စည်းဝတ္ထုတွေကိုလှူဒန်းတဲ့မျိုးသားမျိုးသမီးဟာမျက်စိအလင်းကိုလှူဒန်းရရောက်ပါတည်းဒီမေကုံတော်မြတ်စွာဘုရားကဒီပါရောသကုရောဒီပါရောဟောတိသကုရောတဲ့နတ်သားတဲ့မျက်စိအလင်းကိုလှူဒန်းခြင်းပါတယ်ဆိုလို့ရှိရင်စီမီလှူပါတဲ့စီမီဆိုတာရှေးခေတ်ကတော့စီမီပေါ့ဒီခေတ်မှာတော့ဘုန်းကြီးတို့လျှင်စင်မီတို့ဒါတွေလဲပါတာပဲလျှင်စင်မီဆင်းပြီးတော့လှူတယ်မိသည်မိကြောင့်ကြိုးတွေလှူတယ်ဒါမျိုးတွေလှူလို့ရှိရင်အလင်းကိုလှူဒန်းရရောက်တယ်မျက်စိအလင်းကိုလှူဒန်းရရောက်တယ်တဲ့ဒါမြတ်စွာဘုရားကမိန်ကြားခဲ့တာဒ ဒါလည်းတဘာဝစဉ်းစားကြည့်ကြောင်ထဲမှာနေတယ်အိမ်ထဲမှာနေတယ်အလင်းမရှိရင်မျက်စိကောင်းနေပြီမဲ့ဘာမှမမြင်ရဘူးအဲ့တော့မီးထွန်းလိုက်ပြီဆိုရင်ဘာဖြစ်လဲအလုံးကိုမြင်သွားရတယ်ဒါကြောင့်မို့ဘုန်းကြီးတို့စီမီးတို့လျှစင်မီးတို့မိသားကားတို့မိသီးတို့မိချိုးတို့ဒါတွေလှူတာဟာမျက်စိအလင်းကိုလှူဒန်းရရောက်ပါတယ်လို့မြတ်စွာဘုရားကဖြေချလိုက်ပါတယ်အဲ့တော့ဘုန်းကြီးတို့၄မျိုးရှိသွားပြီ။ဇားဝယ်တောက်ဝယ်လှူဒန်းတဲ့မျိုးသားမျိုးသမီးဟာခွန်အားပလောက်ကိုလှူဒန်းရရောက်တယ်။အဝတ်အစားသင်ငန်းစသည်ကိုလှူဒန်းတဲ့မျိုးသားမျိုးသမီးဟာအစင်းလှပမှုကိုလှူဒန်းရရောက်တယ်။နောက်ပြီးတော့ယင်လှူတဲ့မျိုးသားမျိုးသမီးယင်ကလှူတဲ့မျိုးသားမျိုးသမီးကိုထိုင်နေတဲ့နေရာလေးတွေတက်ကြီးရွယ်အိုတန်ဃာတော်ရှင်မြတ်တွေကိုလှူဒန်းတဲ့မျိုးသားမျိုးသမီးဓိဖနဲ့တရာလှုပ်ပြီးတော့လှူတယ်။လေကားတဲလေးတွေလှုပ်ပြီးတော့လှူတဲ့မျိုးသားမျိုးသမီးအဲ့ဒီလိုယဉ်လူတဲ့မျိုးသားမျိုးသမီးတွေကစိတ်ချမ်းသာမှုကိုယ်ချမ်းသာမှုကိုလှူဒန်းရရောက်တယ်။နောက်ပြီးတော့စီမီလျှက်စင်မီနဲ့ပတ်သက်တာတွေကိုလှူဒန်းလို့ရှိရင်မိသားကစပြီးတော့ဒါမျိုးလှူဒန်းလို့ရှိရင်လည်းမျက်စိအလင်းကိုလှူဒန်းရရောက်တယ်လို့မြတ်စွာဘုရားကမိန့်ကြားခဲ့တယ်ပေါ့။အဲ့တော့ဘုန်းကြီးတို့ဒါလေးတွေဟာဒါကိုလှူလို့ရှိရင်စူမတောင်းစရာမလိုပါဘူး။ဓမ္မစီဆိုင်ရင်ဓမ္မပင်ပေါက်တာပေါ့။ဒီလိုပဲဘုန်းကြီးတို့ကောင်းတာလုပ်ရင်ကောင်းကျိုးဖြစ်တယ်မကောင်းတာလို့ရင်မကောင်းကျိုးဖြစ်တယ်ဆူတောင်းစရာမလိုဆူတောင်းနေပြီမဲ့လို့လည်းပဲဘာမှမလုပ်ဘူးဆိုရင်ဘာမှဖြစ်ဖို့မလွယ်ပါဘူးဘုန်းကြီးဒါလေးတွေဟာသင်္ကန်းစာယူရမယ့်အချက်ကလေးတွေဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေသိပြီးတော့ဆူတောင်းလွန်းနေကြတယ်တကယ်တော့ကြိုးစားဖို့လိုတယ်ကြိုးစားတဲ့အချိန်မှာစေတနာကံဖြစ်ပြီးတော့ဒီကံတွေပြန်ပြီးတော့ကြိုးပေးတတ်ပါတယ်နောက်ဆုံးနှစ်သားကဘာနောက်ဆုံးမေးခွန်းဘာမေးလိုက်တယ်ဆိုတော့ဘုန်းကြီးတို့မြတ်နတ်သားအနေနဲ့နောက်ဆုံးမိကွန်းတစ်ခုကမြတ်စွာဘုရားတဲ့ဘာကိုလှူလို့ရှိရင်ဘာပစ္စည်းကိုလှူဒန်းလို့ရှိရင်စောစောကပြောခဲ့တဲ့ခွန်အားဘလအစင်လာပါခြင်းကိုယ်စိတ်နဲ့ပါချမ်းသာခြင်းမျက်စိအလင်းဒီလေးမျိုးလုံးကိုလှူဒန်းရရောက်အောင်ဘာပစ္စည်းဝတ္ထုကိုလှူဒန်းရပါသလဲဒီမိကွန်းကိုပြောလိုက်တော့သောဇာတဘာရောဟောတိယောဒရာတိဥပတယံဒေဝတေတိလူရင်နဲ့မေလျောင်းလာညာဩနတာရောချင်းမျိုးကောင်းသားမျိုးကောင်းသမီးသည်ဥပတယံကြောင်းအဆောက်အုံလူကိုတရာတိပေးလူ၏တောထိုကြောင်းအဆောက်အုံကိုပေးလူတဲ့မျိုးကောင်းသားမျိုးကောင်းသမီးသည်တပတတော်အဲ့ဒီလူ၄မျိုးလုံးကိုအလုံးကိုလှူဒန်းရာရောက်သည်ဟောတိဖြစ်ပါ၏တဲ့မြတ်စွာဘုရားကနတ်သားတဲ့အဲ့ဒီအစင်းလပခြင်းခွန်အားပလကြီးမားခြင်းကိုယ်စိတ်နှစ်ပါးချမ်းသာခြင်းမျက်စိအလင်းအာကောင်းခြင်းဒီ၄မျိုးလုံးကိုလူတန်းကျင်ပါတယ်ဆိုရင်ကြောင်းစားတဲ့အဆောက်အုံကိုဆောက်ပြီးတော့လူတန်းပါတဲ့ဒီလိုလူတန်းလိုက်လို့ရှိရင်ဘာဖြစ်သွားလဲလေးမျိုးလုံးအားလုံးကိုလူတန်းရရောက်သွားပါတယ်တဲ့ဒါမြတ်စွာဘုရားမိန့်ကြားခဲ့တဲ့စကားအဲ့တော့ဘုန်းကြီးတို့သဘာဝလေးစဉ်းစားကြည့်လိုက်အပြင်ပမှာနေပူတယ်မှာနေရမယ်မိုးရွာတယ်မှာနေရမယ်တန်ဃာတော်ရှင်မြတ်တွေရောလူတွေရောစဉ်းစားကြည့်လိုက်သက်ရှိတတ္တဝါတွေအဲ့တော့ခွန်အားပလာတွေနေသွားမှာပေါ့နေပူထဲမှာဘုန်းကြီးတို့တရက်ထဲနေကြည့်လိုက်တရက်ထဲနေပူထဲမှာခီးသွားကြည့်လိုက်တဲပြီးတော့ပင်မနွမ်းနေကြတာပဲခွန်အားပလာတွေပြတ်သွားတာပဲကြောင်းထဲမှာဝင်ပြီးတော့ခဏအပန်းဖြေလိုက်လို့ရှိရင်ခွန်အားပလာတွေကပြန်ပြီးတော့ပြေလာတယ်တဲ့ဒါကြောင့်မို့ကြောင်းကိုလှူဒန်းလို့ရှိရင်ခွန်အားပလာကိုလည်းလှူဒန်းရရောက်ပါတယ်တဲ့နောက်တစ်ချက်ကဘုန်းကြီးတို့စဉ်းစားကြည့်လိုက်နေပူထဲမှာနေများမယ်မိုးရွာထဲမှာနေများမယ်ရာတိဥတုဒဏ်ဒီခံရမယ်ဒါဆိုရင်အစင်းတွေကလှပမှုကျော်နေလာတတ်ပါတယ်အသာရေတွေက၆ကက်ကက်ဖြစ်လာပါတယ်ဘုန်းကြီးတို့အဆောက်အုံတွေဝင်ပြီးတော့နေလိုက်တန်ဃာတော်ရှင်မြတ်တွေလည်းပဲအဆောက်အုံတွေမှာဝင်ပြီးတော့စာသင်စာကျတရားဟောတရားပြဖျားဟုတ်ပြမေတ္တာပွားလှုပ်ကြည့်လိုက်အသာရေတွေကဘုန်းကြီးတို့ငိုရှိရင်းနဲ့ပို့ပြီးတော့လက်လာပါတယ်အဲဒါကြောင့်ဘုန်းကြီးတို့အဆောက်အုံလူတန်းလို့ရှိရင်မြတ်စွာဘုရားကအစင်းလပမှုကိုလေလူတန်းမိသားဖြစ်သွားပါတယ်တဲ့ဒါမြတ်စွာဘုရားနှစ်သားကိုဖြေချခဲ့တဲ့စကားဒါကြောင့်အဆောက်အုံလူတန်းလို့ရှိရင်ခွန်အားပလာလည်းပဲပြည့်လွဲတယ်အပြင်ဘက်မှာနေပူထဲမှာတွင်တီးကောင်မှာတရက်နှစ်ရက်နေကြည့်ခွန်အားပလာတွေဆုပ်ယုပ်တယ်အဆောက်အုံထဲမှာနေလိုက်လို့ရှိရင်ခွန်အားပလာတွေတိတ်ပြီးတော့ပြည့်သွားပါတယ်နောက်တစ်ချက်ကအပြင်ဘက်မှာနေလို့ရှိရင်အစင်းလပမှုတွေအာနေပြီးတော့ရုပ်ဆင်းဟာကြတော့အသားရည်တွေပျက်စီးသွားတတ်ပါတယ်အဆောင်နေမှာနေရလဲရလို့ရှိရင်ဆင်းတွေလှပမှုတွေပိုပြီးတော့ဖြစ်လာတယ်တဲ့ကြက်တွေရှိလာတယ်နောက်ပြီးတော့အပြင်ဘက်မှာနေလို့ရှိရင်ဘုန်းကြီးတို့တိတ်ပြီးတော့ကိုယ်ဆင်းရဲဆေဆင်းရဲဖြစ်တယ်မိုးရွာတဲ့ချိန်နေကြည့်လိုက်နေပူတဲ့ချိန်နေကြည့်လိုက်ခန္ဓာကိုယ်လည်းဆင်းရဲမှာ စိတ်လည်းပဲဆင်းရဲမှာပဲအစားဝင်နေမှာနေပြီးတော့ဘုရားတို့နာခင်မုံတိုင်းတို့လို့မုံတိုင်းကြီးတွေတိုက်ကြည့်လိုက်အစားဝင်ယခုလို့ဆောက်ထားတဲ့ကျောင်းဆောက်မျိုးတွေဝင်ကြည့်လိုက်ဒီလိုနာခင်မုံတိုင်းတွေလာပြီမဲ့လို့အန္တရာယ်ကင်းပြီးတော့ကိုကျန်းမှာစိတ်ချမ်းသာနဲ့ဖြစ်သွားတယ်ဒါကြောင့်ကျောင်းဆောက်လို့ရှိရင်လှူလို့ရှိရင်ကိုစိတ်နဲ့ပါချမ်းသာမှုကလေးလှူဒန်းပြီးသားဖြစ်သွားပါတယ်တဲ့နောက်တစ်ချက်ကမျက်စိအလင်းလူကိုလည်းလှူဒန်းရာရောက်တယ်ဘုရားတို့ယာတိဥဒုသဘောရာအပူပိုင်းဒေတာကလူတွေနဲ့အေးပိုင်းဒေတာလူတွေအပူတိုင်းဒေတာလူတွေကမျက်စိရောကပို့ပြီးတော့ဖြစ်တယ်မျက်လုံးမုံတာမျက်ခမ်းဆက်တာအပူပိုင်းဒေတာမှာပို့ပြီးတော့ဖြစ်တယ်အေးပိုင်းဒေတာလူတွေကြတော့တလောက်ကြီးမဖြစ်ဘူးဒီလိုပဲဘုန်းကြီးတို့အဆောင်အပြင်ဘက်အပူထဲမှာနေရလို့ရှိရင်မျက်လုံးတွေအမြင်တွေကဝါလာတတ်ပါတယ်ကျောင်းထဲမှာရောက်ပြီးတော့ခဏအပန်းဖြေလိုက်ရင်အားလုံးမျက်လုံးတွေကြည်လင်ပြီးတော့ပို့ပြီးတော့အယောင်တွေတောက်ပါလာတယ်ဒါကြောင့်ကျောင်းဝင်လူဟာမျက်စိအလင်းကိုလည်းပဲလှူဒန်းရရောက်ပါတယ်လို့မြတ်စွာဘုရားကမိန့်ကြားခဲ့ပါတယ်။ဒါကြောင့်ယနေ့မိမိတို့သဘာဝလေးတွေစဉ်းစားကြည့်ကျောင်းလူကိုမြတ်စွာဘုရားကအလုံးကိုလှူဒန်းရရောက်တယ်တဲ့။ဒါကြောင့်မြတ်စွာဘုရားကဝိယာရန္ဒာနံတံဂတအကံဗုဒ္ဓေနဝဏိတံတံဂတအာဂတနာဂတသဒ္ဓိတဘုရားသားကောင်းတန်ဃာတော်ရှင်မြတ်ပေါင်းအားဝိရာဒာနံတိလိမ္မာဉာဏ်ပညာနှင့်တရာကောင်းသူเจ้าအလူကိုအကံထူထူဒါနာဟုသည်များတဲ့ခေါင်ကလွန်ကျုံအသာဆုံးမျက်စုံဟု၍ဗုဒ္ဓေနာဖျားရှင်ကိုယ်တော်မြတ်သည်ဝန္ဒီတံကောင်းစွာမသွေချီးမွမ်းတော်မူအပ်ပါ၏တည်ဒါကြောင့်မြတ်စွာဘုရားဇေတဝန်เจ้าတော်ကြီးရေစဲချတဲ့အခါတရားဟောတဲ့အခါမှာเจ้าအလူဟာစွမ်းလူသင်္ကန်းလူစတဲ့အလူတွေနဲ့ရှင်ပြီဆိုရင်เจ้าအလူဟာအမျက်ဆုံးအလူဖြစ်ပါတယ်ဆိုတာဒါကိုပြောတာเจ้าလူလိုက်လို့ရှင်တော်တော်များများအားလုံးကိုလူတန်းရာရောက်သွားတယ်ဒါကြောင့်เจ้าလူကိုအမျက်ဆုံးလို့မြတ်စွာဘုရားဟောကြားခဲ့တယ်ဘုရားရှင်နေမကပါဘူးရှင်တော်ကပွင့်တော်မူခဲ့တဲ့ဘုရားရှင်အစူတန်းအဆူဆူတိုင်းကျောင်းလူဟာကျန်တဲ့ဆွမ်းတင်ကန်စတဲ့အလူတွေတဲ့ပို့ပြီးတော့မြင့်မြတ်တဲ့အလူဖြစ်ပါတယ်လို့မြတ်စွာဘုရားကဟောကြားခဲ့တာ။နောက်နတ်သားမမေးပေမဲ့မြတ်စွာဘုရားမိဂွန်းတစ်ခုကိုထည့်ပြီးတော့ဖြည့်ဆွတ်ပြီးတော့ဖြည့်ချားလိုက်သေးတယ်။ဘာလဲဆိုတော့အမတန်ရောဇာတော်တိယောဓမ္မမနုဿာတတိနတ်သားတဲ့ဓမ္မနဲ့ပတ်သက်လို့အဆုံးမတရားနဲ့ပတ်သက်လို့တွင်တင်ဆုံးမာတယ်ဖြန့်ဝေတယ်နားလည်အောင်ဟောပြောတယ်အလုံးတည်စေခြင်းအောင်လုပ်ပေးတယ်အဲ့ဒီလိုတရားလူကိုလှူတဲ့ပုဂ္ဂိုလ်ဟာလည်းပဲအမတန်တရောစာသောဟောတိနိဗ္ဗာန်ကိုလှူဒန်းရာရောက်ပါတယ်တဲ့အဲ့တော့ဘုန်းကြီးတို့တရားလူကိုလှူလန်းလို့ရှိရင်မြတ်စွာဘုရားကနိဗ္ဗာန်ကိုလှူဒန်းနေတာတဲ့ဒါလည်းပဲဘုန်းကြီးတို့အရေးကြီးတယ်ယနေ့ဘုန်းကြီးတို့ငွေထီးသုံးလက်မိသားစုတဘာဝလေးတွေစဉ်းစားကြည့်ရင်နိဗ္ဗာန်လူကိုပေးလှနေတာပဲယခုတဘာဝအပြင်စဉ်းစားကြည့်ဘုန်းကြီးတို့ကြောင်းဆောက်တယ်ဒီကြောင်ထဲမှာနေပြီးတော့စားကြည့်မယ်ဒီစားတွေကိုကြည့်ပြီးတော့တရားဓမ္မတွေကိုဟောပြောမယ်တန်ဃာတော်ရှင်မြတ်တွေကိုစာပေပို့ချမယ်အဲ့ဒါဘာလုပ်နေတာလဲတရားလူလှနေတာအဲ့တော့ဒီအဆုံးအမတွေဒီတရားတော်တွေကိုသင်ယူပြီးတော့တန်ဃာတော်ရှင်မြတ်တွေသီလဓမ္မတွေပညာတိုးတက်သွားမယ်ပါရမီတွေရင်တန်ခဲ့ရင်မဖို့နိဗ္ဗာန်ရသွားမယ်အဲ့ဒါဘသူကလှူတာလဲကျောင်းတက္ကရာမတွေကလှူဒန်းရရောက်ပါတယ်တဲ့ဒီကျောင်းထဲမှာနေပြီးတော့ဘုန်းကြီးတို့ဘာမှမလုပ်ဖ ೇನೆ နေရင်တော့တမျိုးပေါ့ကျောင်းတော်ဆောက်ထားပါရဲ့ကျောင်းထဲမှာနေပြီးတော့ပရိယတိလည်းမလုပ်ပฏิပတိလည်းမလုပ်ဒါဆိုရင်တော့ဓမ္မကိုလှူဒန်းရရောက်ဖို့တော်တော်ခဲယဉ်ပါတယ်မိမိတို့လှူဒန်းတဲ့ကျောင်းဆောင်ထဲမှာနေပြီးတော့အသိဉာဏ်တွေရသွားကြတယ်စာပေတွေကြည့်တယ်ဒီကြည့်ထားတဲ့စာပေတွေကိုဒကာဓမ္မတွေဟောပြောတယ်။တန်ဃာတော်ရှင်မြတ်တွေကိုပူဇော်တယ်။အဲ့တော့ဒကာဓမ္မတွေအသိဉာဏ်ရသွားတယ်။အသိဉာဏ်ရပြီးတော့သူတော်ကောင်းစိတ်ကလေးတွေဖြစ်သွားတယ်။နိဗ္ဗာန်ရောက်ကြောင်းပါရမီတွေငကိုယ်တော်ကလောဘဒေါသကြီးတယ်။စီးပွားရေးလုပ်ရင်လောဘတွေကြီးလိုက်တာမတရားလူကြီးတယ်။အဲ့တော့ဒီကြောင်းမှကြည့်ပြီးတော့တရားလေးဟောလိုက်တဲ့အတွက်လောဘတွေနည်းသွားတယ်မတရားမလုပ်တော့ပုံမှန်ပဲစီးပွားရေးရှားတယ်ရာသမြနဲ့ရောင်းရဲတယ်အဲ့တော့လောဘဒေါသတွေနည်းလာပြီဆိုရင်ဘာလဲနိဗ္ဗာန်နဲ့နီးလာတာပေါ့ဒီလောဘဒေါသတွေကုန်တဲ့နေဟာနိဗ္ဗာန်ကိုရမ်းတာဖြစ်ပြီးတော့မျက်မှောက်ပြုတဲ့နေတဲ့အဲ့တော့ကိုယ့်ကျောင်းဆောင်ကနေပြီးတော့ဓမ္မတွေဖြန့်ဝေလိုက်တဲ့အတွက်သူတော်ကောင်းစိတ်ဖြစ်မယ်လောဘဒေါသတွေကြီးနေရနေအောင်ကြိုးစားမယ် နေရာနေပြီးတော့ကုံသွားမယ်နိဗ္ဗာန်နဲ့နီးနီးသွားပြီးတော့နောက်ဆုံးနိဗ္ဗာန်မျက်မှောက်ပြုမယ်ဆိုရင်ဒါเจ้าတက္ကະဓမ္မတွေကလှူဒန်းလိုက်တာလို့ပြောလို့ຢ່າသွားပါတယ်ဒါလေးတွေကတိတ်ပြီးတော့တိမ်မွေးနူးညံ့တဲ့သဘောဒါဘုန်းကြီးကလှုပ်ကြံပြီးတော့ဟောတာပေါ့တဘာဝလေးတွေစဉ်းစားကြည့်ရင်ဘုရားတို့ပဋ္ဌာန်းနည်းနဲ့ဆိုရင်ဥပနိတယပစ္စယေနပစ္စယောပကတုပနိတယတတိနဲ့ကျေစုပြုတာเจ้าတက္ကະဓမ္မတွေကနေပြီးတော့ကျေစုပြုလိုက်တာအဲ့တော့မိမိတို့เจ้าမောင်မနေပြီးတော့မဟုတ်တာတွေလှုပ်တယ်ဘာမှမလှုပ်ဘူးအကြောင်းတကားကြီးပိတ်ထားတယ်ဒါဆိုရင်တော့ဒီလောက်ထိတော့အကျိုးရှိမှာမဟုတ်ဘူးပေါ့တိတ်ပြီးတော့တိမ်မွေးနူးညံ့တဲ့တရားတွေပါနောက်တခါဘုန်းကြီးတို့ယခုအကြောင်းတကားဓမ္မတွေကအကြောင်းရည်စက်ချပွဲကိုအကြောင်းပြုပြီးတော့စာအုပ်လှူဒန်းခြင်းပါတယ်ဆိုတော့ဘုန်းကြီးကလည်းပဲအရေးတကြီးစီစဉ်ပေးလိုက်တာဗုဒ္ဓလမ်းစဉ်ဆိုတဲ့စာအုပ်လေးဖြစ်ပေါ်သွားတယ်ပေါ့အဲ့တော့ဘုန်းကြီးလို့ဆိုရင်တော့ဖြစ်ခြင်းပါဖြစ်မှာနောက်ကတွန်းအားပေးတော့ဖြစ်အောင်စီစဉ်လိုက်တော့ဖြစ်သွားတယ်။အဲ့တော့ဒီစာအုပ်ကိုဘုန်းကြီးတို့လူဒန်းတယ်။ယနေ့ညာလည်းပဲဆရာလေးတွေလူဒန်းတယ်။မနက်ဖြန်လည်းပဲကြွလာတဲ့ပရိသတ်900ကျော်ကိုဒီစာအုပ်တွေလူဒန်းတယ်။ဒီစာအုပ်တွေကစာပေတွေကိုဖတ်ပြီးတော့အသိဉာဏ်တွေရသွားမယ်။ဒီသိဉာဏ်ဘာတို့ကြောင့်လဲ။တရားလှူတဲ့ចောင်းတကာဓမ္မတွေငွေထီးသုံးလက်မိသားစုကြောင့်အသိဉာဏ်ရသွားမယ်ဆိုရင်အဲ့ဒီအသိဉာဏ်တွေကိုမိမိတို့ကြောင့်ဖြစ်သွားတာ။မိမိတို့ကပကတုပနိတ္တယတတ္တိနဲ့ကျေစုပြုလိုက်တာ။အဲ့ဒါနောက်ဆုံးဒီစာအုပ်ကိုဖတ်ပြီးတော့သူတော်ကောင်းစိတ်ဖြစ်သွားမယ်။လောဘဒေါသတွေနှဲသွားမယ်။လောဘဒေါသတွေနှဲသွားရင်နိဗ္ဗာန်နဲ့နှီးသွားမယ်။လောဘဒေါသတွေကုံဆုံးရင်နိဗ္ဗာန်မျက်မှောက်ပြုမယ်။အဲ့ဒီနိဗ္ဗာန်ကိုဘယ်သူကလှူဒန်းလိုက်တာလဲ။ကျောင်းတကာဓမ္မတွေကဓမ္မဒါနပြုပြီးတော့လှူဒန်းလိုက်တာတဲ့။ဒါလေးတွေကဘုန်းကြီးတို့သိပြီးတော့သတိထားเสียကောင်းတဲ့အချက်တွေပေါ့။အဲ့တော့မှားယွင်းတဲ့အယူဆတွေကိုဖြန့်ဝေမိရင်လည်းဘယ်လောက်အကုသို့ကြီးမလဲဆိုတာဒါလည်းပဲပြောင်းမြန်အဖြစ်တွေးကြည့်လို့ရတာပဲအဲ့တော့ယူဆတစ်ခုမှားယွင်းနေတာကြီးကိုလှူဒန်းလိုက်တယ်မှားယွင်းတဲ့ယူဆကိုပဝန်းကျင်ကကျင့်ပြီးတော့ဒုက္ခရောက်ကြမယ်ဆိုရင်အဲ့တော့လှူဒန်းတဲ့ပုံကအကုသိုလ်တွေတိတ်ပြီးတော့ဖြစ်သွားတယ်မလှူတာကကောင်းသေးအေးနေတာကကောင်းသေးလှူဒန်းလိုက်တဲ့အတွက်အကုသိုလ်တွေအများကြီးဖြစ်သွားနိုင်တယ်ဒါတွေကတတိထားစရာအချက်လက်တွေပဲနောက်ပြီးတော့ဘုန်းကြီးတို့ဒီစာအုပ်ကိုအကြောင်းပြုပြီးတော့အလုံးဘုန်းကြီးတို့အသိဉာဏ်ရသွားနိုင်ကြတယ်အထိုင်းတာတစ်ခုထိအလုံးမဟုတ်တောင်းမှဖတ်တဲ့ပုဂ္ဂိုလ်တွေကတရားဖက်ရင်10ရောက်လောက်သိဉာဏ်တွေတိုးသွားတယ်။သူတော်ကောင်းစိတ်လေးတွေကိန်းသွားပါတယ်။အဲ့ဒီကိန်းလိုက်တဲ့အချိန်ဟာကျောင်းတကာဓမ္မတွေရဲ့ယေရှုကြောင့်နဲ့အာမတန်တော်စားတော်တိယောဓမ္မမနုတာတတိ။အဲ့တော့ဘုန်းကြီးတို့လည်းပဲဒီကျောင်းမှာနေပြီးတော့စာကြည့်တယ်။စာကြည့်ပြီးတော့တန်ခါးတွေကိုစာချတယ်။တရားဓမ္မတွေကိုဟောတယ်။အဲ့တော့ဘုန်းကြီးတို့လည်းပဲဒါပါလေနိဗ္ဗာန်ကိုလှူနေတာတဲ့။ဒါမြတ်စွာဘုရားကနှစ်သားမမေးပေမဲ့ဖြည့်ဆွတ်ပြီးတော့ဖြည့်လိုက်တဲ့မေကုံလေးတစ်ခုနောက်တခါဘုန်းကြီးတို့ယနေ့ညကြည်လိုက်အကျိုးဓမ္မသဘင်ဖြစ်နေတရားပွဲထဲကျင်ပါတယ်ဆိုတော့ဘုန်းကြီးကလည်းပဲကြိုးစားပြီးတော့ဟောပေးတယ်နားလည်ပါစေအသိဉာဏ်တွေတိုးပါစေဆိုတဲ့စိတ်နဲ့ဟောပေးလိုက်တယ်ဘုန်းကြီးဟောပေးလိုက်တဲ့တရားကိုယခုဆရာလေးဆရာကြီးတွေနာယူကြတယ်ကြွားရောက်လာတဲ့ဒကာဓမ္မတွေနာယူကြတယ်သူတို့အခုလောလောဆယ်တော့နာယူနေတဲ့အချိန်မှာလောဘဒေါသမဖြစ်ပါဘူးစူးစိုက်ပြီးတော့နာတယ်ဆိုရင်ဘာဖြစ်မလဲအသိဉာဏ်တွေတိုးနေမယ်အိမ်မှာနေလို့ရှိရင်အတင်းဖြင့်ပြောတာတို့တယောက်နဲ့တယောက်စောင်းမြောင်းနေတာတို့စီးပွားရေးကြောင့်တွေးပြီးတော့လောဘဖြစ်နေတာတို့မကျေနပ်တာတွေတွေးပြီးဒေါသဖြစ်နေတာတို့ဖြစ်ကောင်းဖြစ်နိုင်တယ်ယခုတရားလာနေနေတဲ့အချိန်မှာစိတ်ဆိုင်ပြီးတော့နာတယ်ဆိုရင်ကုသိုလ်ဖြစ်တာတော့တေချာနေပြီအဲ့တော့ကုသိုလ်ဖြစ်နေပါတယ်ဆိုရင်လောဘဒေါသအကုသိုလ်တွေနေပါနေတယ်ဒါနိဗ္ဗာန်နဲ့နီးအောင်ကြိုးစားနေတာပဲလောဘဒေါသလေးတဏှာကြီးကင်းအောင်ကျင့်နိုင်ရင်တဏှာကြီးနိဗ္ဗာန်နဲ့ပိုနီးသွားတာပေါ့အဲ့တော့ဒါဘုန်းကြီးတို့ယနေ့ကျောင်းတက္ကະဓမ္မတွေရနေပံပိုးပြီးတော့လှူဒန်းလိုက်တာလို့ပြောလို့ရတာပဲဘုန်းကြီးတို့ရဲ့အလူလိုလည်းပြောလို့ရတာပဲဒါဘုန်းကြီးတို့ကကိုယ့်အကူဆိုရင်ဟောပြမှာမဟုတ်ဘူးအာလုံးကျောင်းတက္ကະဓမ္မတွေရဲ့ဆန္ဒအရဘုန်းကြီးတို့ကဟောပေးတော့ယနေ့တရားနာနာနေတဲ့ပရိသတ်တွေတရားနာနေတဲ့အချိန်မှာအကုသိုလ်တွေကင်းပြီးတော့ကုသိုလ်တွေဖြစ်ပါတယ်။လောဘဒေါသတွေနည်းပါတယ်။နိဗ္ဗာန်နဲ့နှီးသွားပါတယ်။ဒါဆိုရင်ဘုန်းကြီးတို့ကျောင်းတက္ကະဓမ္မတွေရဲ့ကုသိုလ်တွေတဲ့နိဗ္ဗာန်ကိုလှူနေတာ။အဲ့တော့နိဗ္ဗာန်တက်ရကြီးမရောက်တော့မှလောဘဒေါသနည်းနည်းလေးနည်းသွားရင်နည်းနည်းလေးနိဗ္ဗာန်နဲ့နှီးတယ်။များများနည်းသွားရင်များများနိဗ္ဗာန်နဲ့နှီးတာပေါ့။ဒါလေးတွေကပိတ်သိပ်ပြီးတော့သတိထားเสียကောင်းတဲ့အချက်တွေပါ။အဲ့တော့ဘုန်းကြီးတို့ဒါကြောင့်မြတ်စွာဘုရားကအာမတန်တော်စာတော်တိယောဓမ္မမနုတာတတိဒါကြောင့်တရားတော်နဲ့ပတ်သက်လို့ဖြန့်ဝေတယ်၊သွန်သင်တယ်၊ဆုံးမတယ်၊အလုံးသိအောင်လုပ်ပေးတယ်၊သိစေခြင်းနဲ့စေတနာနဲ့ကြိုးစားပြီးတော့ဖြန့်တယ်၊က ကြိုးစားပြီးတော့ဟောတယ်စာပေပို့ချတယ်မသိလို့ရှိရင်မေးတယ်မေးလို့ရှိရင်ဖြေတယ်ဒါအလုံးပါဘုန်းကြီးတို့ကောင်းတဲ့ဓမ္မအရာတွေကိုမေးပါတယ်တွင်တင်ဆုံးမကြပါတယ်ပြောဟောကြပါတယ်ဆိုရင်ဒါတွေကနိဗ္ဗာန်ကိုလှူနေတာပါတဲ့မြတ်စွာဘုရားကနှစ်သားရဲ့အမေးကိုမေးလိုက်ဖြေတော်မူလိုက်တာဒီပိုင်းလေးကတော့နှစ်သားမမေးပေမဲ့ဘုရားရှင်ကဖြည့်ဆွတ်ပြီးတော့ဖြေလိုက်တာအဲ့တော့စောစောကမြတ်စွာဘုရားဇေတဝန်ကျောင်းတရားတော်ကိုပြန်ကောက်လို့ရှိရင်မြတ်စွာဘုရားကကျောင်းဝင်လူဟာကျောင်းလူလိုက်လို့ရှိရင်ခွန်အားဗလာလည်းပဲလူတန်းရာရောက်တယ်အစင်လာပါမှုကိုလည်းပဲလူတန်းရာရောက်တယ်နောက်ပြီးတော့ကိုယ်စိတ်နှစ်ပါးချမ်းသာမှုကိုလည်းလူတန်းရာရောက်တယ်မျက်စိရဲ့လင်းကိုလည်းလူတန်းရာရောက်တယ်ဒါကြောင့်မို့ကျောင်းဝင်လူဟာအားလုံးကိုလူတန်းရာရောက်တဲ့အတွက်စွမ်းသင်ခန်းစတဲ့အလှူဒါနဝတ္ထုတွေတဲ့ကျောင်းဝင်လူဟာအမျက်ဆုံးအလူဖြစ်ပါတယ်တဲ့အားလုံးကိုလူတန်းရာရောက်ပါတယ်ဒါမျိုးမိန်ကြားခဲ့ဒါကြောင့်ဘုန်းကြီးတို့မြတ်စွာဘုရားကကျောင်းလူဟာအမျက်ဆုံးပါလို့ခေါ်ကြခဲ့တာဒါလေးကိုရှင်းဥစွာဘုန်းကြီးကသဘောပေါက်စေခြင်း ਨੇ နောက်ဒီကျောင်းလူမောရနာဂါထာလေးအခရာ24လုံးရှိတယ်ဒီဂါထာလေးမှာပထမပါလဲဆိုတော့ကျောင်းလူတဲ့အခါမှာဘလို့ရည်ရွယ်ချက်နဲ့လူတဲ့တယ်လေကျောင်းလူဟာအမျက်ဆုံးလူဆိုတာဒါတော့ဆိုရင်သဘောပေါက်ပြီအဲ့တော့ကျောင်းလူတဲ့အခါဘလို့ရည်ရွယ်ချက်မျိုးနဲ့လူတဲ့တယ်လေဒါလေးကိုလည်းမြတ်စွာဘုရားကဇေတဝန်ကျောင်းတော်ရှားစီယုတ်တတိယကျောင်းကြီးစက်ချပွဲဒီမှာဘုရားရှင်ဟောခဲ့တယ်ပေါ့လေနဲ့တင်စားသူပဲတင်စားဇာယီတုံးစားဝိပတ္တိတုံးအဲ့တော့ကျောင်းလူတဲ့အခါမှာဘလို့လူမလဲလေနဲ့တင်စားအယုံကောင်းပြင်ကယောင်းမွေလျောစံပြောခြင်းကျိုးငါ၎င်းအဲ့တော့တန်ခါတော်ရှင်မြတ်ဒီနေရာတစ်ခုရပြီးတော့ချမ်းသာပါစေဒါမျိုးလေးလှူဒန်းရတယ်အဲ့တော့ဘုန်းကြီးတို့ရှေးခေတ်တုန်းကတချို့တရားဓမ္မတွေကလှူဒန်းကြတာကဘလို့လဲဆိုတော့နန္ဒီယတထေတော်ကြောင်းဆောက်လိုက်တာနဲ့မတည်သေးဘူး ነ ပီမှာဘုံဘိမ့်မန်ကြီးပေါက်လို့ငါတို့လည်းပဲကြောင်းဆောက်ရင်တော့ ነ ပီဘုံဘိမ့်မန်ကြီးတွေနဲ့ပေါက်နေမှာပဲဒါမျိုးတွေသွားပြီးတော့မကြီးမန်းမှနဲ့ဒီလိုဒိဗေမျိုးပါနောက်ပြီးတော့ကြောင်းဆောက်လူတန်းလို့ရှိရင် ነ ပီရောက်တဲ့ဒါမျိုးစိတ်တွေမထားပါနဲ့ကြောင်းဆောက်လူတန်းလို့ရှိရင်ရက်ထဲရွာထဲမှာအသက်ငယ်ငယ်လေးနဲ့ကြောင်းတွေလှူလန်းလိုက်တာသူများချီးကျူးတာဂုဏ်ပြုတာဒါတွေကိုမမောလို့မလူပါနဲ့ဒါမျိုးလည်းတဘာဝကြတဲ့အလူမဟုတ်မြတ်စွာဘုရားရဲ့ဆန္ဒနဲ့ညီတဲ့အလူမဟုတ်ဘူးနောက်ပြီးတော့တချို့ကကြတော့ကြောင်းမလူရင်ငွေရချမ်းသာတာပါကြောင်းလေးစရဲ့လေးတောင်မလူဘူးပါဘူးသူများကရဲမဆိုးလို့လူတယ်ဒီလိုလည်းပဲမလူပါနဲ့တဲ့ဒါဘုရားရှင်ရဲ့ဘုရားရှင်ဖြစ်စေခြင်းတဲ့ဆန္ဒနဲ့တထည်ထဲကြတဲ့ရည်ရွယ်ချက်တွေမဟုတ်ပါဘူးယခုခေတ်ဆိုလို့ရှင်ကြောင်းသိမ်းပေါင်းဘလောက်လူပါတယ်သိမ်းပေါင်းဘယ်နှထောင်လူပါတယ်ဒါတွေတင်ပြီးတော့ဘွဲရအောင်စ조사ကြတယ်ဒီလိုဘွဲရဖို့လားမဟုတ်ပါဘူးဒါတွေကဘုန်းကြီးတို့မြတ်စွာဘုရားရှင်ရဲ့ဆန္ဒနဲ့လုံးဝကိုဆန့်ကျင်တဲ့ရည်ရွယ်ချက်တည်းတဲ့ဒါမျိုးဆိုရင်ဘလို့ရည်ရွယ်ချက်နဲ့လူတန်းရမှာလဲလေနဲ့တင်စားအယုံကောင်းဖြင့်ကိယောင်းမွေလျောစံပြောခြင်းကျိုးငါ၎င်းအဲ့တော့တန်ခါတော်ရှင်မြတ်ဒီချမ်းချမ်းသာသာနေနိုင်ကြပါစေဘုန်းကြီးတို့နေရာတခုမရှိဘူးဆိုရင်ဘလောက်ဆင်းရဲတယ်စဉ်းစားကြည့်ဘုန်းကြီးတို့ငလျင်တန်းခံရတဲ့မျိုးသားမျိုးသမီးတွေတခါတရံ 4-50 ရက်လောက်ကွင်းပြင်မှာတဲလီတွေထိုးနေရတာစိတ်ကမလုံးချုံမှုမရှိဘယ်လိုအန္တရာယ်များရောက်လာလိမ့်မလဲတိတ်ပြီးတော့စိတ်ဆင်းရဲကြတာပဲအဲ့တော့နေရာလေးတစ်ခုရှိတယ်ဆိုရင်ဘုန်းကြီးတို့တဲလီဖြစ်ဖြစ်စီကိုပိုင်အိမ်လေးကိုပိုင်ကျောင်းလေးရှိပြီဆိုရင်စိတ်ချမ်းသာလိုက်တာအဲ့တော့ဒီလိုကိန်းအောင်စရာနေရာရကြပါစေယခုလည်းပဲဘုန်းကြီးတို့အဲ့ဒီတန်ဃာတော်ရှင်မြတ်ကြီးတွေဆရာတော်ကြီးတွေကြွာလာရင်လည်းပဲနေနိုင်အောင်ဘုန်းကြီးရဲ့ကျမ်းမာရင်နဲ့လည်းပဲတင့်တော်အောင်ဆိုပြီးတော့ဒါနေလုံလူလိုက်တယ်အဲ့တော့နေရာတစ်ခုရပြီဆိုရင်ဘယ်လောက်စိတ်ချမ်းသာမလဲနေရာတစ်ခုမရှိတဲ့ပုဂ္ဂိုလ်တွေအိန္ဒိယနိုင်ငံရောဘုန်းကြီးတို့မြန်မာနိုင်ငံမှာလည်းပဲတချို့ဒီလိုပဲနေကြရတာသူတို့အနာဂတ်အတွက်သားသမီးတွေအတွက်တွေးတိုင်းတွေးတိုင်းဒုက္ခရောက်တယ်ဒါကြောင့်မို့နေစရာ၊ကိန်းအောင်စရာရရှိကြပါစေဒါမျိုးစိတ်ထားလေးနဲ့လှူပါတဲ့နေပြည်တော်ကိုနန္ဒီယတထေတို့လိုဘုံဘိမှန်ကြီးပေါက်ဖို့နိုင်ငံတော်ကပေးတဲ့ဘွဲတွေကဘလောက်လှူမှရတာဆိုလို့ဒီဘွဲတွေရဖို့သူများကရဲ့ခံရမှာဆိုလို့ဒီလိုရည်ရွယ်ချက်တွေမထားပါနဲ့တဲ့ကဲအလုံးလက်အုပ်ချီပြီးတော့လိုက်ဆိုလိုက်ကိန်းအောင်နေရန်စိတ်ရည်တန်အမှန်လူရမည်ကိန်းအောင်နေရန်စေရည်တံအမှန်လူရမည်အဲ့တော့ကိန်းအောင်စရာနေရာလေးရပြီးတော့ စားကြည့်စားတင်စားချစားလုပ်တရားထုတ်ဖျောက်ပြုမေတ္တာပွားဒီလိုလုပ်တဲ့အခါမှာနေရာလေးတစ်ခုအဆင်ပြေပါစေဆိုတဲ့စိတ်နဲ့လူပါတဲ့အဲ့တော့ဘုန်းကြီးတို့ကြောင်းဝတ်လူပြင်မေတ္တာတရားတွေပါဝန်းရံသွားတယ်မေတ္တာဆိုတာကြောင်းဆောင်ဆောက်လုပ်လူဒါနာတဲ့တောင်မှမေတ္တာလေးတစ်စက္ကန့်လောက်ပွားတာကပို့ပြီးတော့ယိုကြီးတယ်ဆိုတော့ခုဟာကကြောင်းဝတ်လူရောမေတ္တာတွေရောကင်းရောစရာနေရာလေးဖျားရှိကိုစရာတရားထိုင်စရာစားကြည့်စရာနေရာလေးတွေအဆင်ပြေပါစေဒီလိုကင်းအောင်စရာနေရာလေးတွေရပါစေဆိုတဲ့စိတ်နဲ့လှူပါတဲ့ဒုတိယရည်ရွယ်ချက်ကမြတ်စွာဘုရားကသူကတင်စားဆိုခဲ့သည်မြတ်ဘေးမခတဲ့ဖြင့်အေးမြချမ်းသာနေထိုင်ရခြင်းကြောင့်၎င်းဘုန်းကြီးတို့ကြောင်းမရှိရင်စဉ်းစားကြည့်လိုက်အပြင်ဘက်မှာနေတယ်တပင်အောင်မှာနေတယ်မွေးအန္တရာယ်ကင်းအန္တရာယ်တတ္တဝါတွေရဲ့အန္တရာယ်ကြောက်စရာကောင်းလိုက်တာစိတ်ဆင်းရဲမှာပေါ့ဘုန်းကြီးတို့ဘုရားရှင်တက်ကဆိုရင်ကြားတို့ချင်းသေးတို့ဒီလိုတတ္တဝါတွေကြားထဲမှာနေရတော့ကြောင်းနဲ့မနေဘဲနဲ့တစ်ပင်အောင်နေလို့ကြားစားခံရတဲ့ရန်တော်တွေဖေးဘုန်းကြီးတို့ရှေးခေတ်ကရှိခဲ့ဘူးပါတယ်အဲ့တော့ဘယ်လောက်စိတ်ဆင်းရဲလိုက်မလဲအဲ့တော့ဒီလိုဘေးအန္တရာယ်တွေကမွေးအတ္တဝါတွေရဲ့ကင်းတ္တဝါစတဲ့တ္တဝါတွေရဲ့အန္တရာယ်ပျော်စိတ်စားတဲ့တ္တဝါတွေရဲ့အန္တရာယ်တွေကကင်းဝေးပြီးတော့ချမ်းသာပါစေဒီလိုစိတ်ထားနဲ့လူပါတဲ့နောက်ပြီးတော့ဘုန်းကြီးတို့ငလျင်တန်းခံနိုင်အောင်တိဆောက်ထားကြတယ်။နောက်ပြီးတော့မုံတိုင်းတန်းခံနိုင်အောင်တိဆောက်ထားကြတယ်။အဲ့တော့ဒီလိုမုံတိုင်းတန်းနေငလျင်တန်းနေနောက်ပြီးတော့မိုးရေတန်းနေဒီလိုတန်းနေရနေခံနိုင်အောင်တိဆောက်ထားတော့ဒီလိုအန္တရာယ်တွေရနေကင်းဝေးပြီးတော့ချမ်းသာပါစေ။ဘုန်းကြီးတို့အပြင်ဘက်စာကြက်တာနဲ့ကြောင်းထဲစာကြက်တာမတူပါဘူး။အပြင်ဘက်မှာစာကြက်တယ်တခါတည်းရန်အစဉ်ပြေကောင်းပြေပြီမဲ့အခါခသိမ့်မပြေပါဘူးအပြင်ဘက်မှာအန္တရာယ်တွေရများလိုက်တာကြောင်းထဲဝင်ပြီးတော့စားကြည့်လိုက်မယ်တမာတီတွေရစူးစိုက်ပြီးတော့ခဏနဲ့ရာသွားတယ်ဒါမျိုးတွေလည်းချမ်းသာပါစေအဲ့တော့မိမိတို့ကြောင်းထဲမှာကြောင်းကိုသုံးပြုပြီးတော့ချမ်းသာပါစေဘေးအန္တရာယ်တွေကင်းဝေးပါစေအဲ့တော့အမြဲတမ်းဒီဖြစ်ပေါ်တတ်တဲ့ရာသီဥတုဖောက်ပြန်ခြင်းကြောင့်ဖြစ်တဲ့မိုဒန်လေးတန်းရာသီဥတုတန်းငလျင်တန်းစတဲ့ဒီတန်ရကင်းဝေးပါစီချမ်းသာပါစီဒီစိတ်ထားနဲ့လှူဒန်းပါတဲ့ကဲဆိုလိုက်ချမ်းသာစီယံစိတ်ရည်တန်အမှန်လှူရမည်ချမ်းသာစီယံစိတ်ရည်တန်အမှန်လှူရမည်အဲ့တော့ချမ်းသာပါစီဆိုတဲ့စိတ်ထားနဲ့လှူလို့ရှိရင်ကြောင်းဝတ်လူပြင်မေတ္တာတရားပါပါသွားတော့ပို့ပြီးတော့ဒီကံတွေဟာနိဗ္ဗာန်အထိရောက်စေနိုင်တဲ့ဒီအကျိုးတွေကြီးမားပါတယ်။နောက်တစ်ချက်ကပါလဲဆိုတော့ဇာယီတုံဇာသမารီမြဲမြံရှူအပ်တန်သည့်လောကီဇံအကျိုးငှာ၎င်းအဲ့တော့စိတ်သက်တွေမြင်မားပါစီသမာရီတရားတွေကောင်းပါစီဘုရားတို့အပြင်ဘက်မှာနေဘူးတွေမှာနေတယ်တစ်ပင်အောင်မှာနေပြီးတော့မိုးရီရွာနေတယ်လေတွေတိုက်နေတယ်စားကြရတာသမာရီမရဘူး။ကျောင်းကန်းထဲမှာသမာရီတွေရာသွားတယ်ဒါလောကီဇံပဲဇာယီတုံဇာတမာရီမြဲမြံတမာရီတရားတွေတိုးပွားပါစေအဲ့တော့အပြင်ဘက်မှာဖရာအာယုံပြုတယ်တမာရီမရအောင်ကြောင်းထဲမှာဖရာစင်ရှိမှထိုင်ပြီးတော့ဖရာအာယုံပြုတယ်ကုသိုလ်တွေပိုတိုးသွားတယ်တမာရီတွေပိုပြီးတော့တိုးပွားလာတယ်အပြင်ဘက်မှာထိုင်ပြီးတော့မေတ္တာပွားတယ်တခါတည်းရန်အမြဲတမ်းဆင်မပြေတတ်ဘူးအေးတန်းအပူတန်းနှိမ့်ဆက်တာတွေရှိတယ်ကြောင်းထဲမှာဝင်ပြီးတော့မေတ္တာပွားတယ်တမာရီတရားတွေပိုပြီးတော့ရာသွားတယ်အဲ့တော့အပြင်ဘက်မှာတရားရှုမှတ်တဲ့အတန်ပလန်လေးနဲ့အဆင်မပြေဘူးကြောင်းထဲမှာဝင်ပြီးတော့ရှုမှတ်လိုက်တဲ့အတွက်တမာရီတရားတွေရသွားနိုင်တယ်နောက်ဆုံးဘုန်းကြီးတို့စာချတယ်အပြင်ဘက်မှာစာချတယ်တမာရီတရားမရအောင်ကြောင်းထဲမှာစာချလိုက်တယ်သိပြီးတော့တမာရီတွေကောင်းသွားတယ်ဒါကြောင့်ဇာယီတုံဇာတမာရီမြဲမြံရှုအပ်တန်သည့်လောကီဇံအကျိုးငှာ၎င်းအဲ့တော့ဇံဝင်စားဖို့ရန်ဆိုတာတမာရီအားကောင်းဖို့စိတ်ဓာတ်တွေမြင်မာလာဖို့ဒီကြောင်းကိုလှူဒန်းပါတယ်တန်ဃာတော်ရှင်မြတ်ဤဒီကြောင့်ကိုတရင်သုံးပြီးတော့တမာရီတရားတွေစိတ်တက်ပြန်လည်မှုတွေကင်းပြီးတော့တမာရီတရားတွေအားကောင်းပါစေစိတ်တက်ပြေမြင့်မြတ်ပါစေဒါဝေဇာဤတုံဇံဝင်စားခြင်းငါလို့ဒါကိုပြောတာပါကဲဆိုလိုက်ဇံဝင်စားယံစိတ်ရည်တန်အမှန်လူရမည်ဇံဝင်စားယံစိတ်ရည်တန်အမှန်လူရမည်နောက်ဆုံးတစ်ချက်ကပါလဲဆိုတော့ဝိပတိတုံးစာယုံနံဓမ္မသင်္ခါရ၌နေစာစသည်မမီခင်မူဝိပဒနာရှုခြင်းကြောင့်၎င်းတဲ့ စောစောအားစာတင်စာချဖျောက်ပြုမေတ္တာပွားတမာရီတရားတွေပွားဖို့ဒီလိုတိုးပွားစေဖို့အတွက်တန်ဃာတော်ရှင်မြတ်တွေတုံပြပြီးတော့တမာရီတရားတွေတိတ်ပြီးတော့ကြီးမားလာဖို့အတွက်အားကောင်းလာဖို့အတွက်လှူပါတယ်နောက်ဆုံးချက်ကတော့ဝိပဿနာရှုခြင်းကြောင့်၎င်းနဲ့အဲ့တော့ပြင်ဘက်မှာဝိပဿနာရှုရင်တိတ်ပြီးတော့အဆင်မပြေဘူးကြောင်းထဲမှာကြောင်းဆောင်လေးတွေမှာရှုရင်ဝိပဿနာဉာဏ်ကြီးရင့်တန်ပြီးတော့မတ်ဖို့ညိဗ္ဗာန်ရသွားနိုင်တယ်ဒါကြောင့်ဒီကြောင်းလေးတွေမှာတရင်သုံးပြီးတော့ဝိပဿနာရှုမှတ်နိုင်ပါစေဝိပဿနာဉာဏ်ကြီးရင့်တန်ပါစေမဉ္ဉဏ်ဖွဉ္ဉဏ်တိမျက်မှောက်ပြုနိုင်ပါစေဒီရည်ရွယ်ချက်နဲ့လူပါတဲ့ကဲဆိုလိုက်တရားရှုရန်စေကြည်တန်အမှန်လူရမည်တရားရှုရန်စေရည်တန်အမှန်လူရမည်အဲ့တော့မြတ်စွာဘုရားဟောကြားခဲ့တဲ့ဇေတဝန်ကျောင်းရည်စဲချပွဲတရားထဲမှာဒီဂါထာလေးရဲ့အဓိပ္ပာယ်ကပထမပိုင်းကကြောင်းလူဟာမျက်ဆုံးဖြစ်တယ်။ဘာကြောင့်လဲဆိုတော့အားလုံးကိုလူရာရောက်လို့သွမ်းသင်္ကန်းစတဲ့လူဒန်းတာတွေတဲ့ပို့ပြီးတော့အမျက်ဆုံးဖြစ်ပါတယ်တဲ့ဒုတိယပိုင်းအနေနဲ့ကကျောင်းကိုဘလို့ရည်ရွယ်ချက်နဲ့လူမှလည်းနာမည်ကြီးခြင်းလို့ကျောင်းတကားတကမာကြီးလို့အခေါ်ခံခြင်းလို့ကျောင်းမဆောင်ရင်ပတ်ဝန်းကျင်ကကရခံမှာဆိုလို့နိုင်ငံတော်ကတဲ့ပေးတဲ့ဘွဲတွေလူခြင်းလို့တိမ်မောင်းဘလောက်လူပါတယ်လို့လက်မထောင်ကြွားခြင်းလို့ဒီလိုစိတ်တွေနဲ့မလုပ်ပါနဲ့တဲ့ဒါဆိုရင်ဘုန်းကြီးတို့မှားသွားပြီမြတ်စွာဘုရားကတန်ဃာတော်ရှင်မြတ်တည်နေစရာရပါစေတန်ဃာတော်ရှင်မြတ်တည်ရာတိဝတ္တုတန်နေကင်းဝေးပြီးတော့ကိုယ်စနစိတ်နဲ့ပါချမ်းသာကြပါစေတန်ဃာတော်ရှင်မြတ်တည်စာတင်စာချဖျောက်ပြုမေတ္တာပွားလုပ်ပြီးတော့တမာရီတရားတွေကြီးမားရင့်တန်ကြပါစေတန်ဃာတော်ရှင်မြတ်တည်ဝိပဿနာရှုနိုင်ပါစေဝိပဿနာဉာဏ်တွေရင့်တန်ပြီးတော့မဖို့နိဗ္ဗာန်တရားတွေမျက်မှောက်ပြုနိုင်ကြပါစေဒီရွယ်ချက်နဲ့လှူပါတဲ့ဒါဆိုရင်လူတန်းနေတဲ့အချိန်မှာစိတ်လေးရလောဘဒေါသမဖြစ်တော့ဘာဖြစ်ခြင်းလို့နာမည်ကြီးခြင်းလို့ကေယခံမှာဆိုးလို့စတဲ့လောဘဒေါသတွေဆင်းနေတဲ့စိတ်နဲ့လှူတော့ကိုယ့်အတွက်ဒီလူစိတ်ထားနဲ့မေတ္တာတရားနဲ့လှူတော့ပါရမီကုသိုလ်တွေဖြစ်ပြီးတော့နိဗ္ဗာန်တည်းမြဲမြဲမောက်ပြူသွားနိုင်ပါတယ်ဒီလူကုသိုလ်မျိုးကသာနိဗ္ဗာန်တည်းမြဲမောက်ပြူစေနိုင်ပါတယ်တဲ့ဒါကဘုန်းကြီးတို့ကြောင်းအလူနဲ့ကျေးဇူးဆက်ခြင်းတရားတော်ဆိုတဲ့အပိုင်းမှာဘုန်းကြီးအကြောင်းအလူနဲ့ဆက်ပြီးတော့တည်သွားအောင်။နောက်တစ်ချိန်မှလည်းပဲအကြောင်းအလူနဲ့ပတ်သက်ပြီးတော့တွေးတိုင်းတွေးတိုင်းကုသိုလ်ကံတရားတွေဖြစ်ပွားအောင်ဒါဘုန်းကြီးနားလည်အောင်ဟောပေးတာတောင်းတဖို့ဆုတောင်းဖို့ဒီလိုဟောတာမျိုးယုံကြည်နိုင်အောင်နားလည်နိုင်အောင်နားလည်ယုံကြည်မှလူတန်းရတာပို့ပြီးတော့အကျိုးရှိတဲ့အတွက်ဒါရှင်းပြခြင်းဖြစ်ပါတယ်။အဲ့တော့ဒုတိယပိုင်းအနေနဲ့ကျေးဇူးဆက်ခြင်းဆိုတာဘုန်းကြီးတို့ကြောင်းဆောက်တဲ့ဒီပိုင်းလေးကိုပြောမယ်အဲ့တော့ကြောင်းဆောက်တဲ့အခါမှာမိမိတို့ရဲ့ကျေးဇူးရှင်ဖခင်ကြီးဦးမောင်ကြီးရဲ့အသက်60နှစ်ပြည့်မှာဖခင်ကြီးအသက်ရှိတုန်းမှာပဲလူတန်းကျင်တယ်ဖခင်ကြီးကုသိုလ်တွေတိုးပွားစေခြင်းဒီလိုကျေးဇူးဆက်လို့တဲ့စိတ်နဲ့ဆောက်တယ်။နောက်ပြီးတော့ဘဝတစ်ပါးသို့ရောက်သွားခဲ့တဲ့ကျေးဇူးရှင်မိခင်ကြီးအမကြီးတွေကိုလည်းပဲအမြတမ်းပေးဝေးပြီးတော့ကျေးဇူးဆက်မယ်။အဲ့တော့ကျေးဇူးဆက်လို့တဲ့စိတ်နဲ့လူတန်းရတယ်သာသနာတော်ကိုလည်းပဲကျေးဇူးဆက်တယ်ဘုရားရှင်ကိုလည်းပဲကျေးဇူးဆက်တယ်ပေါ့ဒီလိုသဘောတည်းနဲ့လူတန်းရတော့ကျေးဇူးတရားအသိပြီးတော့အရေးကြီးတယ်ဘုန်းကြီးတို့လောကမှာဘုရားလောင်းဖြစ်တဲ့တစ်တောင်ငတ်ကလေးပြောခဲ့တဲ့စကားကိုမြတ်စွာဘုရားကပြန်လည်ဟောကြားခဲ့တာလောကမှာဝေးဝေးနေသင့်တဲ့ပုဂ္ဂိုလ်နဲ့အနီးကပ်အနစ်နာခံပြီးတော့ပေါင်းသင်းနေထိုင်သင့်တဲ့ပုဂ္ဂိုလ်ဆိုပြီးတော့ဒါမျိုးနှစ်မျိုးနှစ်စားခွဲလို့ရပါတယ်တချို့ပုံကိုယ်တွေကြတော့လူတော့ဖြစ်လာပါရဲ့ဘုန်းကြီးတို့လူတွေထဲမှာလည်းပဲတန်ပေါင်း6000ကျော်ရှိတယ်လို့ကမ္ဘာလူဦးရေတွေရှိပေမဲ့အမျိုးသားခွဲလိုက်ရင်နှစ်မျိုးနှစ်စားပဲရှိတယ်နှစ်မျိုးနှစ်စားဘာလဲဆိုတော့ခက်ဝေးဝေးရှောင်ပြီးတော့နေတဲ့တဲ့ပုံကိုယ်နဲ့ဒါမှမဟုတ်တိန်နဲ့နေရရင်လည်းပဲအတူတူနေရရင်လည်းပဲကိုပေါင်းစိတ်ခွာအနေနဲ့နေတဲ့တဲ့ပုံကိုယ်နဲ့အနီးကတက်နိုင်တယ်မြအနစ်နာခံပြီးတော့ပေါင်းသင်းနေရမယ့်ပုဂ္ဂိုလ်ဆိုပြီးတော့နှစ်မျိုးနှစ်စားရှိပါတယ်။ဒါလေးကိုမြတ်စွာဘုရားကဖျားဖြစ်တဲ့အခါပြန်လည်ပြီးတော့ဟောကြားခဲ့တာ။အဲ့တော့ရှင်သေးကြီးရဲ့ကျေစုကံတဲ့တရားရှင်သေးကြီးအယိုးစူနေတဲ့အခါတစ်တောင်ငတ်ကလေးကကူညီပြီးတော့အယိုးကိုပါဇက်ထဲဝင်ပြီးတော့ဒီအယိုးကြီးကျသွားအောင်တောက်ပေးခဲ့တယ်ပေါ့တစ်တောင်ငတ်လေးက။ဒါပေမဲ့လို့ရှင်သေးကြီးကကျေစုမတုံ့ပြန်တဲ့အပြင်ကျေစုကံတဲ့သဘောတည်းရှိတဲ့အတွက်ဒါတစ်တောင်ငယ်လေးပြန်ပြီးတော့ပြောခဲ့တဲ့စကားဒါကိုမြတ်စွာဘုရားကဖျားဖြစ်တဲ့အခါဒေဝရဟဟာတဲ့ယခုဘဝမှာမှဂျေဇူးမသိတတ်တာဂျေဇူးကမ်းတာမဟုတ်သေးဘူး ရှေးတုန်းကလည်းပဲယေရှုကမ်းတာပဲယေရှုမသိတတ်ဘူးဆိုပြီးတော့ဘုန်းကြီးတို့မြတ်စွာဘုရားကဟောကြားခဲ့တယ်။ဒါလေးတွေကဓက်ခံသိပ်လိုအပ်တယ်။အဲ့တော့ဓက်ခံကဘုန်းကြီးတို့သိပ်ပြီးတော့အရေးကြီးတယ်။ရှေးတုန်းကငငယ်တုန်းကမကောင်းတဲ့ပုဂ္ဂိုလ်အရွယ်ရောက်လာရင်ကောင်းဖို့မလွယ်ပါဘူးမပြင်းလို့ရှိရင်အသက်ကြီးလာရင်လူလူကောင်းမလားမကောင်းပါဘူး။သူ့သဘာဝတိုင်းငယ်ရနေပြီးတော့ကြီးသွားတာပဲရှိတယ်။သူတော်ကောင်းဖြစ်ဖို့မလွယ်ဘူး။အဲ့တော့သူတော်ကောင်းဖြစ်အောင်ဘုန်းကြီးတို့ဓက်ခံလေးတွေလိုအပ်တယ်။ဒီဘဝကောင်းလို့ရှင်နောက်ဘဝကောင်းမယ်ခုလည်းပဲရှင်တိဝရတ္ထာဘုန်းကြီးတို့ဘဝတိုင်းဘဝတိုင်းတိတ်ပြီးတော့ဖရာလောင်းပေါ်မှာဂျေဇူးကမ်းခဲ့တာတွေထုံလာတော့ဖရာရှင်ကဖရာဖြစ်ဖရာလောင်းကဖရာဖြစ်သူကရှင်တိဝရတ္ထာဖြစ်ဒီဘဝမှာလည်းပဲဂျေဇူးတွေတိတ်ကမ်းတာဒါကိုအကြောင်းပြုပြီးတော့မြတ်စွာဘုရားကဟောကြားခဲ့တာပါအဲ့တော့မပေါင်းတင်းတဲ့မပေါင်းတင်းတဲ့ပုဂ္ဂိုလ်ဝေးဝေးနေရမယ့်ပုဂ္ဂိုလ်ကဘယ်လိုလဲကဲအားလုံးဆိုကြည့်လိုက်သူများပြုအပ်ယေရှုမြတ်ဆက်ဆက်မတည်သူသူများပြုအပ်ယေရှုမြတ်ဆက်ဆက်မတည်သူအဲ့တော့သူများပြုထားတဲ့ယေရှုတွေကိုယေရှုမတည်သူတဲ့ဒီလိုပုဂ္ဂိုလ်မျိုးလေဝေးဝေးရရှောင်မာတဲ့တိန်နဲ့နေရရင်တနေရာတွေမှာတူနေရရင်ဘာဖြစ်မလဲဒီလိုပုဂ္ဂိုလ်မျိုးနဲ့ကိုပေါင်းစိတ်ခွာသဘောနဲ့နေပါတဲ့ကဲဒုတိယပုဂ္ဂိုလ်ကလိုက်ဆိုလိုက်တည်ပင်တည်ပါဘေဒုက္ခမှန်စွာမဆက်သူတည်ပင်တည်ပါဘေဒုက္ခမှန်စွာမဆက်သူဒုတိယဝေးဝေးနေတဲ့ပုဂ္ဂိုလ်ကယေရှုသိပေမဲ့ယေရှုမဆက်သူတဲ့ပထမပုဂ္ဂိုလ်ကယေရှုမသိသူဒုတိယပုဂ္ဂိုလ်ကယေရှုမဆက်သူဒီလိုပုဂ္ဂိုလ်တွေနဲ့ဝေးဝေးနေတဲ့မှာတဲ့နောက်တစ်ချက်ကဆိုလိုက်ကိုကရှိဦးမြတ်ယေရှုအထူးစား၍မပြုသူကိုကရှိဦးမြတ်ယေရှုအထူးစား၍မပြုသူအဲ့တော့တတိယပုဂ္ဂိုလ်ကလိုအပ်နေတဲ့အချိန်မှာယေရှုစပြီးတော့မပြုသူတဲ့ကိုရှိဒုက္ခရောက်နေတယ်ဒုက္ခရောက်နေတဲ့ပုဂ္ဂိုလ်ကိုကူညီရမှာယေရှုပြုရမှာဒါပေမဲ့လို့ငါ့ပေါ်ယေရှုမရှိပါဘူးငါနဲ့နေသာကြီးပဲမျက်နှာလွဲပြီးတော့ယေရှုကိုစပြီးတော့မပြုတဲ့ပုဂ္ဂိုလ်တဲ့ဒီလိုပုဂ္ဂိုလ်တွေကဝေးဝေးနေသင့်တဲ့ပုဂ္ဂိုလ်တွေပါတဲ့အဲ့တော့ဝေးဝေးနေတဲ့ပုဂ္ဂိုလ်ကနံပါတ်1ကဂျေဇူးမတိသူတဲ့နံပါတ်1ကဘာလဲနံပါတ်2ကဂျေဇူးမဆက်သူတဲ့နံပါတ်1ကနံပါတ်3ကလိုအပ်နေတဲ့အချိန်မှာစ၍ဂျေဇူးမပြုသူတဲ့လိုအပ်နေတဲ့အချိန်မှာကဲဆိုလိုက်ပုဂ္ဂိုလ်3မျိုးပေါင်းသင်ယူအကျိုးမရှိဟုပုဂ္ဂိုလ်သုံးမျိုးပေါင်းသင်ယူအကျိုးမရှိဟုမညင်မညိုစိတ်မတူဝေးဟုဝေးမဖြစ်မိသူမညင်မညိုစိတ်မတူဝေဟုဝေမဖြစ်မိသူအဲ့တော့ဒီလိုပုဂ္ဂိုလ်မျိုးတွေကိုသွားပြီးတော့စိတ်လည်းမတူပါနဲ့ဟာကျေးဇူးမသိတတ်လိုက်တာညင်ညိုတဲ့စကားသွားပြီးတော့မပြောပါနဲ့တဲ့တဏီကံဓမ္မအပကမိတဖြည်းဖြည်းနဲ့ဒီလိုပုဂ္ဂိုလ်မျိုးနဲ့ဝေးအောင်တာနေပါတော့ဝေးအောင်တာဆူတောင်းပါတော့တဲ့ကျေးဇူးမသိတတ်သူတည်ပင်မဲ့လူကျေးဇူးမဆက်သူစပြီးတော့လိုအပ်နေတဲ့အချိန်မှာကျေးဇူးပြုရမှာဝန်လေးတဲ့သူကျေးဇူးမပြုတဲ့သူဒီလိုပုံကုမျိုးတွေကိုသွားပြီးတော့ညင်ညိုတဲ့စကားလည်းမပြောပါနဲ့။ဘာဖြစ်တယ်ညာဖြစ်တယ်သွားမပြောနဲ့ကိုပဲအကုသိုလ်ဖြစ်မှာ။စိတ်လည်းပဲသွားမတိုးနဲ့ကိုပဲအကုသိုလ်ဖြစ်မှာ။ဒီလိုပုံကုမျိုးကိုတဖြည်းဖြည်းနဲ့ဝေးအောင်တာရှောင်မာတော့တဲ့ဒါဖရာရှင်ကိုတော်မြတ်ကဟောကြားခဲ့တာပါ။စောစောကရှင်တိဝရရဲ့ကျေးဇူးကမ်းတာကိုယဟန်နေရရှင်တိဝရကျေးဇူးမတိတက်လိုက်တာကမ်းထိုက်တာဒီလိုပြောတာနဲ့ဆက်ပြီးတော့မြတ်စွာဘုရားကမိန်ကြားခဲ့တာ။ဒီလိုပုဂ္ဂိုလ်မျိုးကိုဘုန်းကြီးတို့အာသေးဝနာစာဘာလာနံဘာလာနံလူမိုက်တို့ကိုအာသေးရာအာသေးဝနာစာအကျင့်မမီဝဲခြင်းတည်တည်အတ္တိရှိ ေတံဤလူမိုက်တို့ကိုမမီဝဲခြင်းသည်ဥဒ္ဓမံအကောင်းဆုံးဖြစ်တဲ့အမြဲဆုံးဖြစ်တဲ့မင်္ဂလံမင်္ဂလာကြီးဖြစ်ပါပြီ။ဘုန်းကြီးတို့လူမိုက်တွေမမီဝဲတာကျေးဇူးမတည်တဲ့သူကျေးဇူးကမ်းတဲ့သူကျေးဇူးမဆက်တဲ့သူလိုအပ်နေပါလျက်စပြီးတော့ကျေးဇူးမပြုတဲ့သူဒီလိုပုံကိုယ်တွေနဲ့ပေါင်းသင်းနေတာမပေါင်းသင်းခြင်းဟာတဲ့မင်္ဂလာနိဗ္ဗာန်ရောက်ကြောင်းဖြစ်ပါတယ်တဲ့ဒါကြောင့်ဘုန်းကြီးတို့ဒီလိုပုံကိုယ်မျိုးဟာဝေးဝေးနေသင့်တဲ့ပုံကိုယ်အဲ့တော့အနီးကနေသင့်တဲ့ပုံကိုယ်ဒါမှမဟုတ်အနစ်နာခံပြီးတော့ပေါင်ရမယ်ပုံကိုယ်ကိုယ်ပေါ်မှာဘာပဲပြောပြောစိတ်မဆိုးသင့်တဲ့ပုံကိုယ်ဒီလိုပုံကိုယ်ဟာဘလို့ပုံကိုယ်မျိုးလဲဆိုတော့ပြောင်းပြန်ပြန်လိုက်ပေါ့နံပါတ်1ကဂျေဇူးတည်သူတဲ့နံပါတ်1ကဘာလဲနံပါတ်2ကဂျေဇူးတည်တဲ့လောက်ပြန်၍ဆက်သူတဲ့ဂျေဇူးတည်တဲ့လောက်ဘာလုပ်လဲနံပါတ်3လိုအပ်နေတဲ့အချိန်မှာစ၍ဂျေဇူးပြုသူတဲ့လိုအပ်နေတဲ့အချိန်မှာဒီလိုပုံကုန်မျိုးကတော့အနစ်နာခံပြီးတော့ပေါင်းသင်းပါတဲ့ဘယ်တော့မှမခွဲခွာပါနဲ့ဒီလိုအဓိပ္ပာယ်မျိုးဖြစ်ပါတယ်ဒါကြောင့်အနီးဝေးနေတဲ့ပုဂ္ဂိုလ်ဆိုတာဒါမျိုးတွေမြတ်စွာဘုရားကဖျားဖြစ်တဲ့အခါမှာတစ်တောက်ငှက်ကလေးပြောကြားခဲ့တဲ့စကားကိုဘုရားရှင်ကအတည်ပြုပြန်ပြီးတော့ဟောကြားတော့ဒါဘုန်းကြီးတို့ဘာလဲဆိုတော့ဘုရားရှင်ဟောကြားခဲ့တဲ့စကားဘုရားရှင်ရဲ့အဆုံးမလို့ဒီလိုပြောလို့ရပါတယ်ဘုန်းကြီးတို့လောကမှာကျေးဇူးမသိတဲ့ပုဂ္ဂိုလ်တွေအများကြီးရှိတယ်ယနေ့ဘုန်းကြီးတို့ကြောင်းဆောက်လူတန်းလိုက်တယ်ဘာခင်ကြီးကျေးဇူးကိုဆက်တယ်ကွယ်လွန်သွားတဲ့ယေရှုရှင်တွေကိုအမြတမ်းပေးဝေးပြီးတော့ယေရှုဆက်တယ်ဒါရင်မကသေးဘူးမြတ်စွာဘုရားရှင်ကိုလည်းပဲယေရှုဆက်တယ်တန်ဃာတော်ရှင်မြတ်တွေကိုလည်းပဲယေရှုဆက်တယ်ဘုရားရှင်နဲ့တန်ဃာတော်ကိုယေရှုဆက်ပါတယ်ဆိုရင်တန်ဃာတော်ရှင်မြတ်တွေရဲ့နှလုံးသားမှာတည်နေတဲ့တရားတော်တွေကိုလည်းပဲယေရှုဆက်ရရောက်တော့ယရနာသုံးပါးကိုယေရှုဆက်တယ်တဲ့သိယုံနေမကောက်ယေရှုဆက်တာဘာဖြစ်လို့လဲဆိုတော့မြတ်စွာဘုရားရဲ့ဆန္ဒတော်ဟာရှိခဲ့တယ်မိဘကျေးဇူးဆက်ခြင်းနဲ့ဆိုရင်မိဘဆန္ဒမိဘစကားကိုလိုက်နာကျင့်သုံးရင်အကောင်းဆုံးကျေးဇူးဆက်တယ်လို့ပါပဲခုလည်းပဲဘုရားရှင်ရဲ့ဆန္ဒကိုသိပြီးတော့ဘုရားရှင်ရဲ့စကားကိုလိုက်နာကျင့်သုံးပြီဆိုရင်အကောင်းဆုံးကျေးဇူးဆက်တာပဲဘုန်းကြီးတို့မိတွေးတော်ဂေါတမီကဘိက္ခုနီမဝက်ခင်ကမြတ်စွာဘုရားကပိလဝုကြွလာတော့သားတော်ဘုရားကိုကြည့်ပြီးတော့ကိုယ်တိုင်စီမံတဲ့သင်္ကန်းကိုလှူဒန်းခြင်းလိုက်တာဒါနဲ့မိတွေးတော်ဂေါတမီရဲ့ရက်ကန်းတယ်တွေကိုရက်ခိုင်းပြီးတော့ကိုယ်တိုင်စီမံပြီးတော့ပြီးတဲ့အခါသုဒ္ဓရဏမင်းကြီးတန်ခွင့်ပန်ပြီးတော့မြတ်စွာဘုရားကိုသင်္ကန်းသွားပြီးတော့လှူဒန်းတယ်ကိုယ်တိုင်ရက်လုတ်တဲ့သင်္ကန်းဖြစ်တဲ့အကြောင်းလျှောက်ထားပြီးတော့သူ့ရဲ့အကျိုးစီးပွားကိုငယ်သွားပြန်လှူခံပါဆိုပြီးတော့သွားပြီးတော့မြတ်စွာဘုရားကိုလျှောက်တော့မြတ်စွာဘုရားကတန်ဂေဂောတမိဒေဤတန်ဂေဒီဒိဋ္ဌိအဟင်စေဝါပူဇိတော်ဘွေတာမိတန်ဂောစာတိဂောတမိတဲ့သင်ကိုယ်တိုင်ရက်လုတ်ထားတဲ့ဒီသင်္ကန်းကိုတန်ခါလှူလိုက်ပါငါဖရာကိုမလူပါနဲ့တန်ခါလူလိုက်ပါဘုန်းကြီးတို့မြတ်စွာဘုရားတန်ခါကိုလှူဒန်းလို့ရှိရင်တဲ့ငါဖရာကိုလည်းပဲပူဇော်ပြီးသားဖြစ်ပါတယ်တန်ခါတော်ရှင်မြတ်တွေကိုလည်းပူဇော်ပြီးသားဖြစ်ပါလိမ့်မယ်လို့မိန့်ကြားခဲ့တယ်ညင်းပယ်ခဲ့တယ်တန်ခါကိုပဲလှူခိုင်းခဲ့တယ်မိတွေတော်ဗုဒ္ဓမြတ်၃ချိန်လျှောက်ပြီးမဲ့၃ချိန်လုံးပယ်မြစ်ခဲ့တယ်အဲ့တော့မြတ်စွာဘုရားကဘာဖြစ်လို့ပယ်ခဲ့တာလဲကျေးဇူးရှင်လူတန်းတဲ့သင်္ကန်းကိုဘာဖြစ်လို့မဝတ်ယုံမဲနဲ့ပယ်ခဲ့တယ်လဲဆိုတော့ထာဂရဇရာကြီးကဖွင့်တယ်ပေါ့ဘာဖြစ်လို့လဲဆိုတော့အဟံနာစီတဲ့ဒိဋ္ဌိကိုမရှင်ပဏသာသနံဘေကုသံဂေပဋိဋ္ဌိတ္တိဘေစီမာဇနဒါသံဂေစိတ္တိကာရံဇနေတုတိယဝတတိယံပရိပါဟိတဝသံဂတဒါပေတိတဲ့အဓိပ္ပာယ်ကမြတ်စွာဘုရားဘာလို့တားမြစ်ခဲ့တာလဲပယ်မြစ်ခဲ့တာလဲတန်ခါကိုဘာလို့လူတန်းခိုင်းခဲ့တာလဲဆိုတော့တဲ့ဘုရားရှင်ကဒီလိုစဉ်းစားတဲ့အကြောင်းတစ်ချက်ထဲပါတယ်ပေါ့ငါဘုရားကကြာကြာတည်ရမှာမဟုတ်ဘူး45နှစ်ပဲ45ဝါပဲတရင်သုံးရမှာသာသနာတော်ကြီးတည်ထောင်ဖို့အတွက်ကအချိန်နေယူခဲ့ရတာက၄သင်္ချေနဲ့ကဘာတသိမ်ပါရမီတွေဖြည့်ပြီးမှသာသနာတော်ကြီးဖြစ်ပေါ်လာရတာအရင်ကသိတ်ကြီးတယ်၄သင်္ချေနဲ့ကဘာတသိမ်ပါရမီဖြည့်ပြီးမှတည်ခဲ့ရတဲ့သာသနာဒီသာသနာဘုန်းကြီးတို့ဘုရားရှင်ပရိနိဗ္ဗာန်ဆံလို့ကွယ်သွားပြီဆိုရင်45နှစ်ပဲကြာမယ်အဲ့တော့အရင်ကကြီးပြီးတော့အမျက်ကနဲလိုက်တာတဲ့ဘုရားရှင်ကဒီလိုသဘောတွေးတာအဲ့တော့သာသနာရှိအောင်ဘယ်လိုလုပ်မလဲဆိုတော့ဒီတရားကိုငါဘုရားကနေမိတွေးတော်ဂေါတမီကိုဘုန်းကြီးတို့ပယ်လိုက်တဲ့ဒီတရားကိုနောင်လာနောက်သားတရားဓမ္မတွေရဲ့နာရလို့ရှိရင်ဩဘုရားရှင်ကိုတော်မြတ်ကတန်ဃာတော်ဒီပေါ်မှာတိတ်ပြီးတော့အလေးကရုပြုခဲ့ပါလားအာကိုခဲ့ပါလားလို့တရားဓမ္မတွေရဲ့စိတ်ထဲမှာဖြစ်ပြီးတော့ တန်ဃာရီပေါ်မှာလေးစားလာမယ်မြတ်စွာဘုရားလေးကလူပြုခဲ့တဲ့တန်ဃာတော်တွေသာသနာတော်ကြီးအတွန်ရှိဖို့အတွက်အရေးကြီးတဲ့တန်ဃာတော်တွေဒီလိုလေးကလူပြုပြီးတော့နောင်လာနောက်သားတွေဟာပစ္စည်းလေးပါးတွေလှူဒန်းမယ်ဆိုရင်တန်ဃာတော်ရှင်မြတ်တည်းရဲ့စီးပွားရေးမလုပ်ဘူးဒီတော့ပစ္စည်းလေးပါးလိုအပ်နေတယ်အဲ့တော့ကြောင်နေဆောင်လူမယ်၊စွမ်းနေလူမယ်၊သင်္ကန်းနေလူမယ်၊စေပစ္စည်းတွေလူမယ်ဒီလိုပစ္စည်းလေးပါးတွေမပင်မပန်းရလို့ရှိရင်တန်ဃာတော်ရှင်မြတ်တည်းပရိယပရိပတ်လုံးမယ်အဲ့ဒီလိုပရိယပရိပတ်ကိုချမ်းချမ်းသာသာလုံနိုင်ပြီဆိုရင်သာသနာတော်ကြီးရှေမယ်၊၅000တည်လိမ့်မယ်မြတ်စွာဘုရားကသာသနာတော်ကြီး၅000တည်စေခြင်းလို့နောင်လာနောက်သားတက္ကရာမတွေကတန်ဃာတော်ရှင်မြတ်တည်းပုံမှာလေးစားပြီးတော့ပစ္စည်းလေးပါးထောက်ပံ့စေခြင်းလို့တန်ဃာတော်ရှင်မြတ်တည်းရဲ့အဲ့ဒီပစ္စည်းကိုအသုံးပြုပြီးတော့စာတင်စားကြတရားတော်ပြတရားရှိမှတ်လုပ်တွေလုပ်ပြီးတော့သာသနာရှိအောင်ကြိုးစားစေခြင်းလို့မြတ်စွာဘုရားကပယ်မြစ်ခဲ့တာပါတဲ့ဒါမြတ်စွာဘုရားရဲ့ဆန္ဒတော်အဲ့တော့ယနေ့ငွေထီးသုံးတဲ့မိသားစုကမိမိတို့အနေနဲ့ယနေ့ကျောင်းဆောက်လှူဒန်းလိုက်တယ်အဲ့တော့တန်ဃာတော်ရှင်မြတ်တွေပရိယပရိပတ်လုပ်တဲ့နေရာမှာအတွန်းရှိအောင်သာသနာတော်ရှိအောင်ဆောင်ရွက်တဲ့နေရာမှာချမ်းသာစေခြင်းလို့လှူတယ်ဆိုတာဒါထုံမပြောပေမဲ့တေချာပြီးသားအဲ့တော့မြတ်စွာဘုရားရဲ့ဆန္ဒကိုဖြည့်ဆည်းရရောက်သွားတာပဲမြတ်စွာဘုရားကသာသနာတော်ကိုရှေ့စေခြင်းနဲ့မိထွေးတော်ဝရမီသင်ငန်းကိုတန်ဃာလှူတိုင်းနာကိုကနောင်လာနောက်သားတွေဒီတရားတော်တွေကိုကြားနာရပြီးတော့တန်ဃာတော်ရှင်မြတ်တွေပုံမှာစိတ်ကအလေးကရုပြုစေခြင်းလို့လှူဒန်းစေခြင်းလို့မြတ်စွာဘုရားကပယ်ခဲ့တာနောက်ဆုံးအဓိကရည်ရွယ်ချက်ကသာသနာရှေ့စေခြင်းလို့အဲ့တော့မိမိတို့ကတန်ဃာတော်ရှင်မြတ်တွေသာသနာရှိအောင်ဆောင်ရွက်တဲ့နေရာမှာကျောင်းဆောက်လှူဒန်းပြီးဆွမ်းနေလှူဒန်းပြီးသင်ငန်းတွေလှူဒန်းပြီးဆိုတော့မြတ်စွာဘုရားရဲ့ဆန္ဒကိုဖြည့်ဆည်းရရောက်တယ်ဒီတော့မြတ်စွာဘုရားရဲ့ဆန္ဒကိုဖြည့်ဆည်းရရောက်တော့ဘုရားရှင်ကိုအကောင်းဆုံးကျေးဇူးဆက်ရရောက်တဲ့တန်ဃာတော်ရှင်မြတ်တွေကိုလည်းပဲအကောင်းဆုံးကျေးဇူးဆက်ရရောက်တဲ့တန်ဃာတော်ရှင်မြတ်တွေနှလုံးသားမှာတည်နေတဲ့တရားတော်တွေကိုလည်းပူဇော်ပြီးသားဖြစ်တော့တရားတော်ကိုလည်းပူဇော်ပြီးသားဖြစ်တယ်တဲ့အဲ့တော့ဆရာသမားတွေမိဘတွေကိုလည်းပဲခုပူဇော်တဲ့အနေနဲ့မိမိတို့လုပ်ကြတော့ဒါအင်မတန်မှကောင်းမြတ်တဲ့အစဉ်လာဖြစ်တဲ့ကျေးဇူးတည်ခြင်းကျေးဇူးကိုတည်သည်မြဆက်ခြင်းဒါတွေကိုလုပ်ကြတာပဲနောက်ပြီးတော့စ၍ကျေးဇူးပြုတယ်လို့လည်းပြောရင်ရတာပဲယခုကိုရင်လေးတွေဆိုတာမိမိတို့ပေါ့ဗာကျေးဇူးရှိမှလည်းဒါပေမဲ့ကိုကနေစပြီးတော့ဒီကြောင်ဆောင်ပေါ်မှာဆရာတော်တွေတင်းတင်းသုံးပြီးတော့တန်ဃာတော်ရှင်မြတ်တွေကိုတန်နိုင်တဲ့မြသင်္အံပူချဆောင်ရွက်ဆုံးမနိုင်ပါစီအဲ့တော့တန်ဃာတော်ရှင်မြတ်တွေကိုကိုကစပြီးကျေးဇူးပြုရရောက်သွားတာပဲယခုတရားနာနေကြတဲ့ဒကာဓမ္မတွေဆရာကြီးဆရာလေးတွေမိမိတို့ဘုံမှာတည့်ရကြီးကျေးဇူးကရှိခဲ့ဘူးရင်မှာရှိခဲ့ဘူးမှာဒါမှလို့ဒီလိုတရားပွဲတွေလုပ်ပြီးတော့လှူတယ်တန်းတယ်တရားနာပြအောင်စီစဉ်ပေးတယ်ဒါကိုကစပြီးတော့ကျေးဇူးပြုလိုက်တာအဲ့တော့ဒီလိုပုံကိုယ်ကြီးကလောကမှာအင်မတန်မှလိုအပ်ပါတယ်တဲ့အဲ့တော့ကျေးဇူးတည်တဲ့ပုံကိုမိမိတို့မိသားစုအနေနဲ့ကျေးဇူးကိုတည်သည်မြပြန်ပြီးတော့ဆက်နိုင်တဲ့ပုံကိုစပြီးတော့ကျေးဇူးပြုတဲ့ပုံကိုဖြစ်သွားပါတယ်အဲ့တော့ဒီတန်ဃာတော်ရှင်မြတ်တွေကိုကြောင်းပြုပြီးတော့နောင်လာနောက်သားတွေအသိဉာဏ်တွေတိုးမယ်ဆိုရင်ဒါမိမိတို့ရဲ့ကျေးဇူးပါတဲ့အတွက်စ၍ကျေးဇူးပြုသူတွေမှာပါသွားပါတယ်အဲ့တော့စ၍ကျေးဇူးပြုသူဟာတိတ်ပြီးတော့လိုအပ်နေပါတယ်ဘုန်းကြီးတို့ငရင်တန်းကြောင့်ဒါမှမဟုတ်မုံတိုင်းတန်းကြောင့်ဒုက္ခရောက်နေကြတယ်အဲ့တော့ငါတို့နဲ့မဆိုင်ပါဘူးငါတို့ပေါ်ကျေးဇူးမရှိပါဘူးသွားပြီးတော့တွေ့လို့ရှိရင်ဒါသူတော်ကောင်းမပီသားတော့ပါဘူးဒီလိုပုံကူမျိုးဟာဝေးဝေးနေတဲ့ပုံကူတွေမှာပါသွားပါတယ်ဒီလိုပုံကိုယ်ဒီလောကီထဲမှာများလာရင်ပူလောင်မှုတွေဒုက္ခတွေနဲ့အဆုံးသတ်တတ်ပါတယ်အဲ့တော့လောကမှာစ၍ကျေးဇူးပြုတဲ့ပုံကိုကျေးဇူးသိတဲ့ပုံကိုသိသမျှပြန်ပြီးတော့ဆက်တဲ့ပုံကိုဒီလိုပုံကိုယ်တွေရှိလာလို့ရှင်လောကီရဲ့ငြိမ်းချမ်းပါတယ်ဘလောက်ထိငြိမ်းချမ်းမလဲနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုသည်ထိကြိုကျေးဇူးပြုပြီးတော့ငြိမ်းချမ်းသွားနိုင်ပါတယ်တဲ့ဒါကြောင့်ဘုန်းကြီးတို့ကြောင်းဆောက်ခြင်းနဲ့ကျေးဇူးဆက်ခြင်းကြောင်းအလှူနဲ့ကျေးဇူးဆက်ခြင်းဆိုပြီးတော့ဘုန်းကြီးအပိုင်းနှစ်ပိုင်းခွဲဟောပေးခြင်းဖြစ်ပါတယ်ကဲကြပြားလေးကိုတစ်ခေါက်ပြန်ဆိုရအောင်သူများပြုအပ်ယေຊုမြတ်ဆက်ဆက်မတိသူတည်ပင်တည်ပါပေဒုက္ခမံစွာမဆက်သူကိုကရှိဦးမြတ်ယေຊုအထူးစား၍မပြုသူပုဂ္ဂိုလ်သုံးမျိုးပေါင်းသင်းอยู่အကျိုးမရှိဟုမငင်မညိုစိတ်မတူဝေးကိုဝေးမှဖြစ်မိသူ ဲ့တော့လောကမှာကျေးဇူးမတည်တဲ့ပုဂ္ဂိုလ်ဒီပေမဲ့လို့မတည်ဟန်ဆောင်တယ်တချို့ဆိုလို့ရှိရင်ကိုဆင်းရဲတော့မှသူကနေကျေးဇူးပြုတာလားဆံလေးတပြီးစသည်ဖြင့်ပေးဘူးမှာပေါ့အဲ့တော့ဒီလိုကျေးဇူးရှိပြီမဲ့ကိုကချမ်းသာသွားတဲ့အခါကိုကဆံတည်းပေးလိုက်တယ်သူတော်ကငါဆံတည်းပြီလောက်ပေးဘူးတာငါကတည်းပြီးတာကျေးပြီပေါ့ဒါမျိုးတွေကျေးဇူးကိုဘုန်းကြီးတို့ပစ္စည်းနဲ့သွားပြီးတော့ခြေကြတယ်ကျေးဇူးတရားကိုပစ္စည်းနဲ့သွားပြီးတော့တိုင်းတာကြတယ်ဒါမျိုးပုံကိုယ်တွေကလည်းကျေးဇူးမတိတတ်တဲ့ထဲမှာဝင်သွားတတ်ပါတယ်နောက်ပြီးတော့လိုအပ်နေတယ်လောကမှာဒုက္ခရောက်နေတယ်စပြီးတော့ကျေးဇူးပြုရမှာငါ့ဘောကျေးဇူးမရှိလို့ဒီလိုစိတ်မထားရပါဘူးသာသနာတော်ကြီးရှေးမှာလောကကြီးငြိမ်းချမ်းပဲအဆုံးမတွေတည်တံပဲအဲ့တော့ကိုကနေစပြီးတော့ကို့ဘောကျေးဇူးမရှိပေမဲ့တည့်ရကြီးကျေးဇူးမရှိပေမဲ့စပြီးတော့ကျေးဇူးပြုတဲ့ပုံကိုယ်တွေဒါမျိုးဖြစ်ရပါတယ်ဒါကြောင့်လောကမှာဝေးဝေးနေတဲ့ပုဂ္ဂိုလ်လောကကြီးထဲမှာမရှိတဲ့ပုဂ္ဂိုလ်တွေကဘာလဲဆိုတော့ကျေးဇူးမတည်သူတည်ပေမဲ့မဆက်သူစပြီးတော့ကျေးဇူးမပြုတတ်သူဒီလိုပုဂ္ဂိုလ်တွေကဝေးလေကောင်းလေးပါပဲအဲ့တော့လောကကြီးမှာလိုအပ်တဲ့ပုဂ္ဂိုလ်သူတို့ရှိနေလို့ရှိရင်လောကကြီးငြိမ်းချမ်းအောင်ဆောင်ရွက်နိုင်တဲ့ပုဂ္ဂိုလ်မိသားစုဆိုရင်လည်းမိသားစုငြိမ်းချမ်းရေးရက်ွက်ဆိုရင်လည်းရက်ွက်ငြိမ်းချမ်းရေးကျောင်းတိုက်ရက်ရွာဖွဲ့စည်းနိုင်ငံဆိုရင်လည်းပဲအလုံးငြိမ်းချမ်းရေးကိုဆောင်ရွက်နိုင်တဲ့ပုဂ္ဂိုလ်ဆိုတာကျေးဇူးတည်တဲ့ပုဂ္ဂိုလ်တည်သည်မြတ်တန်နိုင်သည်မြတ်ဆက်တဲ့ပုဂ္ဂိုလ်စပြီးတော့လိုအပ်လာရင်ကျေးဇူးပြုရမှာဝန်မလေးတဲ့ပုဂ္ဂိုလ်တဲ့ဒီလိုပုဂ္ဂိုလ်တွေကလို့လောကကြီးမှာတိတ်လိုအပ်တယ်သူတို့ရှိနေသည်မြတ်လောကကြီးငြိမ်းချမ်းဖို့ဖြစ်ပါတယ်ပဝန်းကျင်ချမ်းသာဖို့ဖြစ်တယ်တဲ့အဲ့တော့မိမိတို့မိသားစုအနေနဲ့ယနေ့ကျေးဇူးတည်တဲ့ပုဂ္ဂိုလ်တွေလည်းဖြစ်တဲ့အကြောင်းဘုန်းကြီးကပြောပြပြီးတည်သည်မြတ်ကျေးဇူးဆက်ကြရတယ်စာပြီးတော့လည်းပဲအထိုက်လျောက်ကျေးဇူးပြုကြတယ်ဆိုတော့လောကကြီးမှာလိုလားတဲ့ပုံကိုယ်ကြီးဖြစ်သွားပါတယ်အဲ့တော့ကိုကိုတိုင်းလည်းပဲဒီလိုကျင့်စဉ်တွေကိုကျင့်ပြီးဆိုရင်လောဘဒေါသတွေနည်းပြီးတော့ကုသိုလ်တရားတွေတိုးပွားမယ်ပါရမီတွေတိုးပွားမယ်ပါရမီတွေတိုးပွားရင်ဘုန်းကြီးတို့ဒီဘဝမှာဖြစ်စီပါရမီမရင်ကျက်တဲ့နောင်မကြသောဘဝမှာဖြစ်စီနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ပါလိမ့်မယ်ဒါလို့ဆိုရင်ဘုန်းကြီးဟောခြင်းနဲ့ကျောင်းအလှူနဲ့ကျေးဇူးဆက်ခြင်းဆိုတဲ့တရားတော်ဟာထိုက်တဲ့လောက်ပြည့်စုံသွားပါပြီ။ဒီတရားတော်ကို나ယူပြီးတော့အာလုံသောတရားနာပရိသတ်ပုဂ္ဂိုလ်အပေါင်းဟာကျေးဇူးတည်တတ်တဲ့ကျေးဇူးကိုတည်တဲ့မြပြန်ဆက်တတ်တဲ့လိုအပ်လာရင်ကိုယ်ကစပြီးတော့ကျေးဇူးပြုဖို့ဝန်မလေးတတ်တဲ့လက်တွေ့ဆောင်ရွက်တတ်တဲ့ပုဂ္ဂိုလ်များဖြစ်အောင်ကြိုးစားနိုင်ကြပါစေ။ကိုယ့်ရဲ့မျိုးဆက်တွေကိုလည်းအမွေပေးနိုင်ကြပါစေ။ဒီနည်းအားဖြင့်ပါရမီတွေတပြည့်ပြည့်ရင့်တန်ပြီးမညံဖွညံဖြင့်နိဗ္ဗာန်ချမ်းသာကိုကိုစီကိုငှလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း